မင်္ဂလာမနက်ခင်းပါခင်ဗျာ New American တိုင်းရဲ့2023ခုနှစ်ဒီဇင်ဘာလ4ရက်တနင်္လာနေ့မနက်ခင်း Radio Season တွေကို American ပြည်တော်စု Washington DC မြို့တော်ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်မြန်မာစံတော်ချိန်မနက်6နာရီကနေပြီးတော့9နာရီထုတ်လွှင့်ပေးသွားမယ့် Season တွေကိုတော့လိုင်းဒိုမီတာ32 49နဲ့လိုင်းလံမီတာ190ကနေပြီးတော့ဖမ်းယူနားဆင်နိုင်ပါတယ်ဒီမနက် Season မှုကကျွန်တော်သားညို့ဦးပါ
ကာဇာတောင်ပိုင်းကပါလက်စတိုင်းတွေကိုစွန့်ခွာနေရပြောင်းကြဖို့အစ္စရေးကအမိန့်အသစ်ထုတ်ပြန်လိုက်ပါတယ်။အမေရိကန်စစ်တင်ဘောနဲ့ဂုံတင်တင်ဘောအမြောက်အများပင်လယ်နေမှာတနင်္ဂနွေနေ့ကအတိုက်ခိုက်ခံခဲ့ရတယ်လို့အမေရိကန်ကာကွယ်ရေးဝန်ကြီးဌာနကပြောပါတယ်။မြန်မာစစ်ပြေးဒုက္ခတွေအတွက်ထိုင်းနယ်စပ်တလျှောက်ခလုံးရေးစခန်းတွေထားဖို့ထိုင်းအစိုးရကအဆင်သင့်ရှိတယ်လို့ထိုင်းနိုင်ငံသားဝန်ကြီးကပြောပါတယ်။
ခုလိုမျိုးနောက်ဆွေးရသတင်းတွေအပြင်ရှမ်းပြည်ရှိဖက်ချန်တချီလိမ့်မြို့မှာအွန်လိုင်းအလိညာဂိုင်းတွေကိုဖမ်းဆီးနှိမ်နှင်းမှုတွေလုပ်နေတဲ့သတင်းနောက်ထိုင်းနိုင်ငံလေပိုင်းခရိုင်တခုမှာတော့ကုန်တင်ကားတိတ်မှောက်ပြီးတော့မြန်မာနိုင်ငံသား2ဦးသေဆုံးတဲ့သတင်းပေးပို့ချက်တွေကိုနားဆင်ရဖို့ရှိပါတယ်။အပတ်စဉ်ကဏ္ဍတွေမှာတော့မြန်မာဒီမိုကရေစီဆွေးနွေးကံကမ္ဘာမြို့မှာမီဒီယာမြင်ကွင်းမြန်မာပြည်မှပေးစာများမြင်ကွင်းကျအမှတ်စုနဲ့ထူးခြားဆန်းပြသတင်းတွေကိုထုတ်လင့်တင်ဆက်ပေးဖို့ရှိပါတယ်ခင်ဗျာ။အခုတော့နောက်ဆုံးရနိုင်ငံတကာသတင်းတွေကိုဥတမောင်တန်းပြောပြပေးသွားမှာဖြစ်ပါတယ်ခင်ဗျာ။
ဂါဇာတောင်ပိုင်းကပါလက်စတိုင်းတွေကိုစွန့်ခွာနေရပြောင်းကြဖို့တင်းငွေတွေကအစ္စရေးကအမိန့်အသစ်ထုတ်ပြန်လိုက်ပါတယ်။ရွှေပြောင်းလာခြင်းချက်တိုင်းလိုက်နာတာဟာခမရတို့လုံးကြုံရေးခမရတို့ဘဝခမရတို့မိသားစုဘဝတွေအတွက်စိတ်ချစုံနီးလန်းဖြစ်ပါတယ်လို့အာရဗ်ဘာသာစကားနဲ့ Facebook နဲ့ X လို့ဘူးစာမျက်နှာပေါ်မှာအစ္စရေးကကြေညာထားတာပါ။အစ္စရေးရဲ့ထိုးစစ်ဗလာဗီခန်ယူနီစ်မြို့ရဲ့နေရာပေါင်း34နေရာမှာနေထိုင်နေကြတဲ့ပါလက်စတိုင်းတွေကိုမြေထဲပင်လယ်ဘက်ပို့နှီးသွားတဲ့အယ်မာဝါစီမှာရှိတဲ့လူသားချင်းစာနာထောက်ထားရေးဇုံကိုအစ္စရေးကရွှေ့ခိုင်းတာဖြစ်ပါတယ်။ပါလက်စတိုင်းအရက်သားတွေတိတ်ဆုံးမဲ့အရေးကကာကွယ်နိုင်အောင်အစ္စရေးကဆောင်ရွက်ဖို့အမေရိကန်သမ္မတဘိုင်ဒန်ကတိုက်တွန်းလာပြီးတဲ့နောက်အခုလိုအစ္စရေးရဲ့ကြေညာချက်ထွက်ပေါ်လာခဲ့တာပါ။ဒီလိုတိုက်ပွဲမှာအဓိကအကြဆုံးကအရက်သားပြည်သူတွေဖြစ်ပါတယ်။သူတို့ကိုရန်သူရင်ခွင်နဲ့ရောက်အောင်လုပ်မယ်ဆိုရင်နီးပြူအောင်ပွဲကိုမဟာဗျူဟာရှုံးနိမ့်မှုနဲ့အစားထိုးလိုက်တာဖြစ်လိမ့်မယ်လို့အမေရိကန်ကာကွယ်ဝန်ကြီး Wright Austin ကကယ်လီဖိုးနီးယားပြည်နယ် Reagan National Defense Forum မှာတတိပေးလိုက်ပါတယ်။တစားကလွတ်မြောက်ရေးအတွက်တရားဝင်ညီနိုင်ဆွေးနွေးနေတာတော့မရှိပါဘူးလို့အမျိုးသားလုံခြုံရေးကောင်စီပြောရေးဆိုခွင့်ရှိသူ John Kirby က NBC ရုပ်မြင်သံကြားကိုတနင်္လာနေ့ကပြောကြားလိုက်ပါတယ်။အမေရိကန်စစ်သည်မော်နဲ့ကုန်တင်သည်မော်အမြောက်များပင်လယ်နီမှာတနင်္လာနေ့ကအတိုက်ခိုက်ခံရတယ်လို့အမေရိကန်ကာကွယ်ရေးဝန်ကြီးဌာနကပြောလိုက်ပါတယ်။အစ္စရေးဟာမတ်စစ်ပွဲနဲ့ဆက်နွယ်ပြီးအရှေ့လက်ပိုင်းဒေသပင်လယ်ရေကြောင်းတော်လာရင်မှအဓိကကြိုက်တိုက်ပွဲတွေဖြစ်ပေါ်လာနိုင်တယ်လို့ပြသလိုက်တာဖြစ်ပါကြောင်းဝေဖန်သူတွေကပြောကြပါတယ်ပင်လယ်နီထဲမှာအမေရိကန်စစ်သင်္ဘော USS Carney နဲ့ဂုံတင်သင်္ဘောတွေတိုက်ခိုက်ခံရတဲ့သတင်းတွေကိုသတိထားမိကြောင်းသတင်းတွေရရှိလာတာနဲ့အမျှအမေရိကန်ကာကွယ်ရေးဝန်ကြီးဌာနကသတင်းတွေကိုထုတ်ပြန်ပေးမည်ဖြစ်ကြောင်း AP သတင်းဌာနကိုပြောပါတယ် drone တိုက်ခိုက်မှုလို့တန်ရရှိတဲ့တိုက်ခိုက်မှုတွေပေါက်ကွဲမှုတွေပင်လယ်နီမှာဖြစ်ခဲ့တယ်လို့ British စစ်တပ်ကအစောပိုင်းကပြောခဲ့ပေမဲ့အသေးစိတ်ကိုတော့မပြောခဲ့ပါဘူးဘယ်ကနေပြစ်ခတ်တယ်လဲဆိုတော့အမေရိကန်ကာကွယ်ရေးဝန်ကြီးဌာနကလည်းမပြောပါဘူး။ဒါပေမဲ့ရေမြမှာရှိတဲ့ဟူသီတပုတ်တွေကပင်လယ်နီထဲတောလာနေတဲ့တင်မောတွေကိုဇက်တိုက်တိုက်ခိုက်ခဲ့တာပါ။ဂါဇာကမ်းမြောင်မှာစစ်ပွဲဆင်နေနေတဲ့အစ္စရေးနိုင်ငံကိုလည်းဟူသီတပုတ်တွေကဒရုန်းတွေဒုံးချီတွေနဲ့တိုက်ခိုက်တတ်ပါတယ်။ဝါမြေပူနွေးဖျားလာတာဟာလူသားတွေရဲ့ကျမ်းမာရေးအပေါ်ကူးဆက်တဲ့ရောက်လာမဲ့ကိစ္စဖြစ်တယ်လို့28ချိန်ပြောက်ကုလသမဂ္ဂဥရုညီလာခံမှာတနင်္ဂနွေနေ့ကအဓိကထားဆွေးနွေးခဲ့ကြပါတယ်။လေထုညင်ညမ်းမှုနဲ့ဆက်နွယ်နေတဲ့ယောဂတွေကြောင့်တနင်္ဂနွေကိုလူခုနှစ်သန်းကျော်အနည်းဆုံးတည်ဆုံနေကြပြီးပူလိုက်လာတဲ့ရာသီဥတုကြောင့်ငှက်ဖျားနဲ့ဝင်းယောဂတွေပြန့်နှံ့လာကြတာတွေကိုညီလာခံမှာပြောဆိုခဲ့ကြတာပါ။ဥရုရာသီပြက်လာတာကြောင့်ဖြစ်ပေါ်လာတဲ့အန္တရာယ်ကလက်ရှိချက်ချင်းဖြစ်နေတဲ့အန္တရာယ်ဖြစ်ပါတယ်လို့ကမ္ဘာ့ကျန်းမာရေးအဖွဲ့ကြီးရဲ့ကြေညာမှုချုပ် Tedros Adhanom Ghebreyesus ကပြောပါတယ်။သမုခေကျော်ခေကကာလကရေကဆိုရလို့ရှိရင်ကမ္ဘာမြေရဲ့အပူချိန်ကို 1.5 ဒီဂရီစင်တီဂရိတ်ဓမ္မမို့ 1.9 ဒီဂရီဖာရင်ဟိုက်ထက်ပိုမတက်ရအောင်ဆော်ရဲကြရမယ်နီလန်းတွေအပေါ်သဘောတူညီချက်ရရှိဖို့လာမယ့်6ရက်မှာညီလာခံကဆွေးနွေးကြရမှာပါဂျင်နာနဲ့သဘောဝတ္တဝန်ကုမ္ပဏီကြီး90ကတော့ထုတ်လုပ်ဖြန့်ဖြူးရမှာမိသိန်းတက်ွေမထွက်တတ်လို့နီးနီးဖြစ်အောင်2030မှာနောက်ဆုံးထားစူးစမ်းပြီး2050မှာလုံးဝမထွက်တဲ့အထိဆောင်ရွက်ချဖို့သဘောတူကြတယ်လို့ညီလာခံသဘာဝပဋိဖွဲ့ကကြေညာချက်ထုတ်ပါတယ်။ဒါပေမဲ့ကုမ္ပဏီတွေကဒီညီမချက်ပေါ့အောင်ဘလို့ဆောင်ရွက်ချမယ်ဆိုတဲ့စီမံကိန်းကိုတော့ကြေညာချက်မှာမပြောနိုင်သေးဘူးလို့ကုလသမဂ္ဂအတွင်းမှုချုပ်အန်တိုနီယိုဂူတရက်စ်ကတနင်္ဂနွေနေ့ကထောက်ပြလိုက်ပါတယ်။
န်တန်မနက်ဖြန်မြန်မာဝါသာအစီအစဉ်တွေကိုမနက်6နာရီကနေ9နာရီအထိလိုင်းထိုမီတာ32 kHz 933နဲ့9383ညလိုင်းထိုမီတာ49 kHz 6153ညပထမနာရီဝက်မှာလိုင်းနက်မီတာ190 kHz 1505လို့ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်ရှင်
VOA ရုပ်သံကနေတရင်လာနေမနဲ့တရင်တွေကိုကြင်ညာပေးနေပါတယ်မြန်မာနိုင်ငံမှာတိုက်ပွဲတွေတားတဲ့ပုံများပြင်းထန်လာတဲ့အခါဒုက္ခသည်တွေကိုလက်ခံနိုင်အောင်နေစားတချို့မှာခိုးလို့ရစခန်းတွေတိရှိဖို့အစိုးရကအစဉ်သင့်ရှိနေပါတယ်လို့ထိုင်းနိုင်ငံသားရေးဝန်ကြီးကပြောကြောင်းဘန်ကောက်ပို့သတင်းကရေးသားပါတယ်ထိုင်းစိုးရကမြန်မာနိုင်ငံရဲ့အခြေအနေတွေကိုစောင့်ကြည့်နေပါတယ်လို့ထိုင်းနိုင်ငံသားရေးဝန်ကြီးပန်ပရိဘဟိတနုကာရကပြောပါတယ်ပတ်သက်ချင်းနေကြတဲ့အဖွဲ့အားလုံးရန်ဆောင်နေကြတာအဆုံးသတ်ကြပြီးမြန်တိုင်းပြအမြန်ဆုံးဆွေးနွေးညှိနှိုင်းကြဖို့လဲသူကတောင်းဆိုလိုက်ပါတယ်လက်ရှိချင်းနေအောက်မှာတော့ဒုက္ခသည်တွေစုပြုံအော်ဒါရောက်လာကြပွဲမရှိသေးဘူးလို့သူကဆိုပါတယ်ဒါပေမဲ့အခုကစပြီးတကယ်လို့တိုက်ခိုက်ကြတာတွေတိုးမြလာခဲ့ရင်ထိုင်းနိုင်ငံတစ်ခုတည်းကိုပဲမဟုတ်ပဲလားရအနှံ့ကိုဒုက္ခသည်တွေထွက်လာနိုင်ကြပါတယ်လို့ထိုင်းနိုင်ငံရဲ့ဝန်ကြီးကတွက်ဆထားပါတယ်စစ်ပွဲမှာပြင်ပနိုင်ငံကြီးတနိုင်ငံကပါဝင်ပတ်သက်နေတဲ့သတင်းဘာသတင်းမှသူမရရှိသေးပါဘူးလို့လဲမစ္စတာပမ်ပရီကပြောပါတယ်မြန်မာစစ်ပွဲကထိုင်းနိုင်ငံပေါ်တက်ရောက်မှုခုထိတော့မရှိသေးပါဘူးလို့တပ်မအုံတပ်မှုဒုတိယဗိုလ်ချုပ်ကြီးပရဆန်စစ်ဂစီရီဒတ်ကပြောကြပါတယ်ဒုက္ခသည်တွေနေဆက်ဖြတ်လာခဲ့လို့ရှိရင်လူသားချင်းစာနာထောက်ထားရေးအကူအညီသူတို့ရမှာပါလို့ဒုတိယဗိုလ်ချုပ်ကြီးကဆိုပါတယ်ထိုင်းနိုင်ငံကိုကာကွယ်ဖို့ထိုင်းစစ်သားတွေကအသက်ဆောင်ကြနေကြပါတယ်လို့လည်းသူကပြောပါတယ်အင်ဒိုနီးရှားနိုင်ငံရဲ့နောက်ဖက်ဆုံးပြည်နယ်ကိုအမျိုးသမီးတွေနဲ့ကလေးတွေပါဝင်ရိုဟင်ဂျာဒုက္ခသည်တရားကြောစနေနေ့ကကန့်ကတ်ရောက်ရှိလာခဲ့တယ်လို့တာဝန်ရှိသူတွေကပြောပါတယ်ဒေသခံတွေကတော့သူတို့ကိုပင်လယ်ပြင်ဘက်ပြန်ပြီးမောင်းထုတ်ဖို့ချိန်ချောက်နေကြပါတယ်ဒီသင်္ဘောပြင်မွတ်စလင်ရိုဟင်ဂျာအများစုလိုက်ပါလာကြတဲ့လူရကျော်အခြားသင်္ဘောနှစီဟာအာရဗန်ပြည်နယ်ပြင်ထဲမှာမျောနေတယ်လို့ကုလသမဂ္ဂဒုက္ခသည်များဆိုင်ရာရုံးကဆိုပါတယ်ဒီသင်္ဘောတွေဟာပြည်နယ်ပြင်ကိုဖြတ်နိုင်လောက်အောင်မခိုင်ခန့်တဲ့သင်္ဘောတွေဖြစ်ကြတယ်လို့လည်းကုလသမဂ္ဂကပြောပါတယ်ပြီးခဲ့တဲ့လတုန်းကလည်းရိုဟင်ဂျာ1000ကျော်ဟာအင်ဒိုနီးရှားနိုင်ငံအာချေကိုရောက်ရှိလာခဲ့ကြပါတယ်2015ခရဲကဆိုလို့ရှိရင်ရိုဟင်ဂျာတွေပြည်နယ်ပြင်ကိုအထုတ်လိုက်ထွက်ခွာလာခဲ့ရမှာဒါဟာအကြီးမားဆုံးလည်းဖြစ်ပါတယ်ပင်လယ်ပြင်ထဲမှာမျောနေတဲ့သင်္ဘောနှစ်ဆင့်ဟာဆက်ပြတ်သွားခဲ့ပြီးသင်္ဘောပေါ်မှာအစာနဲ့ရေပြက်အသေးပြောက်တွေရှိလာမှကိုကုလသမဂ္ဂဒုက္ခသည်များဆိုင်ရာရုံးကဆိုရင်ကြောင့်အဒီသင်္ဘောတွေကိုရှာဖွေကယ်တင်ပေးဖို့အာဓမပင်လယ်ပြင်ဝန်ကျင်ကတိုင်းပြည်တွေကိုကုလသမဂ္ဂကကြီးညာချက်ထုတ်ပြန်တိုက်တွန်းလိုက်ပါတယ်နိုဝင်ဘာ14ရက်နေ့ကဆိုလို့ရှိရင်သင်္ဘောဒါဆင်ဝက်ကျော်ဟာအင်ဒိုနီးရှားနိုင်ငံကိုရောက်ရှိလာခဲ့ပြီးအင်ဒိုနီးရှားနိုင်ငံရဲ့လူဆန်တဲ့စိတ်ဓာတ်ကိုနမူနာယူဆောင်ရွက်ကြဖို့တခြားတိုင်းပြည်တွေကိုကုလသမဂ္ဂကတိုက်တွန်းလိုက်ပါတယ်တရုတ်အမေရိကန်ဆက်ဆံရေးကိုဖွင့်လှစ်ပေးခဲ့တဲ့နိုင်ငံသားရေးအညာကြီးရှင်တယောက်အဖြစ်ကမ္ဘာနေရာအတော်များများမှာမစ္စတာဟန်ရီကစ်ဆင်ဂျာကိုတည်ကြမှာဖြစ်ပေမဲ့အရှိတော်အရှမတော်မရင်မတွက်နိုင်တဲ့လူတွေသေချေပျက်စီးတဲ့စစ်မဟာဗျူဟာရေးဆွဲသူအဖြစ်တည်ကြမှာဖြစ်ပါတယ်ဘလို့ပဲတော်တော်ညှိနှိုင်းဆွေးနွေးရမှာဘလောက်ပဲကြွန့်ကျင်ကြွန့်ကျင်ကစ်ဆင်ဂျာရဲ့ဆုံးဖြတ်ချက်တွေဟာဗီယက်နမ်ကမ္ဘောဒီးယားနဲ့လာအိုစ်မှာတော့အပြစ်မဲ့ပြည်သူသိမ်းပေါင်းများစွာအတွက်အသက်အိုးအိမ်ဘဝပျက်စီးရပျက်စီးကြောင်းပါပဲလို့ဒေးဗစ်စပိုကယ်လီဖိုးနီးယားပြည်နယ်တက်သူကဗီယက်နမ်စစ်ပွဲရေးရာကျွမ်းကျင်သူအငြိမ်းစားပမောက္ခလာရီဘာမင်က VOA ဗီယက်နမ်ဌာနကိုပြောကြပါတယ်ကွန်မြူနီတီခြုံငင်းရေးကိုရည်ရွယ်တဲ့သူ့ရဲ့မူဝါဒတွေကြောင့်လူပေါင်းသိမ်းချီတည်ဆုံခဲ့ကြတယ်လို့သုံးသပ်သူတွေကလည်းဆိုကြပါတယ်ကမ္ဘောဒီးယားမှာအမေရိကန်ကဘုံတန်၅သိန်းကျဲချခဲ့တယ်လို့ OIU ပြည်နယ်တက်သူကနိုင်ငံသိပ်ပံလက်ထောက်ပမောက္ခအဲရင်လင်းကပြောကြပါတယ်။ဒါကြောင့်အရသာပြည်သူတသိန်းခွဲသိဆုံးခဲ့ရတယ်လို့အမေရိကန်နိုင်ငံ Yale တက်သူကသမိုင်းဆရာ Benkei Anand ကဆိုကြောင်း Washington Post သတင်းစာကကိုးစားကိုးကားပြီးရေးသားခဲ့ပါတယ်။1985ခုနှစ်အင်ဒိုနီးရှားအရှေ့တီမော့ကိုတိုက်ခိုက်သိမ်းပါရှင်ကလည်းလူနဲ့သိသိဆုံးခဲ့ရမှာအင်ဒိုနီးရှားကိုကြောထောက်နောက်ခံပေးခဲ့တဲ့အတွက်ကစ်ဆင်ဂျာမှာတာဝန်ရှိတယ်လို့ကော်နက်တီကတ်ပြည်နယ်တက်ကသိုလ်သမိုင်းဌာနကဘရက်စင်ပဆန်ကပြောကြားကြောင်းပါခင်ဗျာ
Voice of America, VOA.
တစမလာလေးရဲ့တင်းကနေမနေ့ပိုင်းနိုင်ငံတကာသတင်းတွေကိုဥတမောက်တန်ပြောပြသွားတာဖြစ်ပါတယ်။အခုတော့သတင်းပိပုချက်တွေပတ်စင်စီစဉ်တွေအလှည့်ကျလာပါပြီ။အရင်ဆုံးတော့ရှမ်းပြည်ရှိချမ်းတချီလေးကသတင်းတပုတ်ကိုတင်ဆက်ပြပါမယ်။ရှမ်းပြည်ရှိပိုင်းတချီလေးမြို့နယ်ထဲကြားဖြန့်လို့ခေါ်တဲ့ငွေလင်ကိုင်းတွေကိုနှိမ့်နှင်းဖမ်းဆီးမှုတွေဇက်တိုက်ဆောင်းနေတယ်လို့သိရပါတယ်။တရုတ်မြောင်းပိုင်းမှာအွန်လိုင်းငွေလင်ကိုင်းတွေကိုနှိမ့်နှင်းမှုအရှိန်မြင့်လာတဲ့ကြောင့်ဒီဂျာဆွတ်ကိုင်းတွေဟာရှမ်းပြည်အရှိဘက်ကိုရွှေ့ပြောင်းလာကြတာဖြစ်တယ်လို့ဒေသခံတွေကယူဆပါတယ်။ဒီကြောင့်သတင်းပိပုထားတာကိုနားလောင်ပြောပြသွားမှာဖြစ်ပါတယ်။
တချီလေးမြို့ဝင်သားကအဝပြင်းမှဆက်ဆံရေးရုံးဆိုင်ရာအနီးပတ်ဝန်းကျင်မှာရှိတဲ့အွန်လိုင်းငွေလိမ်ကိန်းတွေကိုဒီရက်ပိုင်းထဲမှာဆက်တိုက်ဖမ်းဆီးနေပြီးဒီလိုဖမ်းဆီးတာမှာတရုတ်ရဲတွေကိုယ်တိုင်ဝင်ရောက်ဖမ်းဆီးနေကြောင်းဒေသခံအနီးပတ်ဝန်းကျင်မှာနေထိုင်တဲ့တချီလေးဒေသခံတို့က VOA ကိုပြောပါတယ
်တရုတ်ကတော့စစ်ဖမ်းနေဒီမှာဖမ်းတာလုံး60လောက်တောင်းရှိရေလာဖမ်းသွားပြီးတရုတ်စီရောလာဖမ်းတာလို့ပြောနေတဲ့ဆိုတော့လက်ကကတော့ဒီလိုဖြစ်ပြီးအများကြီးနေတာတော့အဲအခါစီအကျော်အဲ့မှာအခါစီတော့ဘာလို့ကြားလဲအဲ့မှာဒီမှာသူဝါရီရလေးကြောက်လို့အခုအဲ့ဒီတူမောင်းတုံရလို့ပြောတာလေသူပြောတယ
်တရုတ်ရဲတွေကိုယ်တိုင်ဝင်ရောက်ဖမ်းဆီးတယ်ဆိုတော့ဒေသခံတွေရဲ့ပြောဆိုချက်နဲ့ပတ်သက်လို့ VOA ကတော့တရားအတိမပြုနိုင်သေးပါဘူးရှမ်းပြည်မြောက်ပိုင်းကမြို့နယ်တွေမှာအွန်လိုင်းရာဇဝတ်လုပ်ငန်းတွေဆက်တိုက်နေနေတဲ့အတွက်ဒီလုပ်ငန်းတွေဟာရှမ်းပြည်အရှေ့ပိုင်းတချီလေးမြို့နယ်ကိုဆင်းလာတာဖြစ်ကြောင်းဒေသခံတို့က VOA ကိုပြောပါတယ်။တချီလေးတချို့နေရာတွေမှာဆိုရင်တရုတ်လူမျိုးတွေအုပ်စုလိုက်အများအပြားငားရမ်းနေထိုင်ကြတယ်လို့လည်းသူကပြောပါတယ
်အဲ့ဒီမှာပုံမှန်လားချက်ဖို့ရောဒီလိုပါပြတယ်ဆိုတော့ခဏလေးအခုမရောနိုင်ဝဲအင်းလို့ပြောတယ်နိုင်ဝဲတနိုင်ရဲ့လို့ရှင်းထုတ်လို့ရနားပုံမှန်လို့ဒီကိလို့ဆိုင်ခံရလေဒီလိုတရုတ်ပြည်ကတခေါင်းဆန်းနေတယ်လို့ဒီလိုယူကတိုက်လို့ဝင်ပြေနေတာငါငါနေအောင်ဒီမှာဖမ်းရတော့သူသုံးနေသွားမှာဒီကတော့ထိုင်းပြည်ကိုဒီဒီပြည်ကပါလိမ့်မယ်မှာအခုတော့ရှုံးပေါ်တော့နေအဲ့ဒါတော့တရုတ်ရတော့ဒီကတော့မဟုတ်ရအရင်ဟိုက်ဝေးမှာလေ့ကျင့်လာတာကအဲ့တော့ဒီလိုပြန်ဝင်ဆောင်တော့မှာဒီမှာအရင်
တရုတ်ရဲတွေဝင်ရောက်ဖမ်းဆီးတဲ့ဒီကိစ္စနဲ့ပတ်သက်ပြီးတော့တချီလိတ်ကစစ်ကောင်စီတာဝန်ရှိသူတွေဘက်ကို VOA ကဆက်သွယ်ခဲ့ပေမဲ့ဆက်သွယ်လို့မရခဲ့ပါဘူး။တရားစဖို့လုပ်ငန်းကျူးလွန်သူတွေကိုဖမ်းဆီးပြီးတော့မြန်မာစစ်ကောင်စီဘက်ကတရုတ်နိုင်ငံစီကိုလွှဲပြောင်းမှုတွေတော့ရှိနေပါတယ်။တရုတ်အစိုးရဟာကြားဖြန့်လုပ်ငန်းနဲ့ဆက်ဆက်သူတွေကိုမြန်မာစစ်ကောင်စီစီကလွှဲပြောင်းလက်ခံနေတယ်လို့တစ်ဖက်မှာလည်းဒီလုပ်ငန်းတွေကရရှိထားတဲ့ငွေကြေးကိုလည်းစစ်ကောင်စီဘက်ကိုတောင်းခံနေကြောင်းပြည်တွင်းသတင်းတချို့ကရေးသားပါတယ်။ဒီကိစ္စနာပတ်သက်ပြီးတရုတ်အစိုးရသတင်းတွေမှာတော့အတိအလင်းရေးသားထားတာတော့မတွေ့ရသေးပါဘူး
။နားလောင်တင်ပြခဲ့တဲ့တချီလေးဘက်ကသတင်းဖြစ်ပါတယ်။ထိုင်းနိုင်ငံတွင်းကကုန်တင်ရင်တိမ်မောက်တာကြောင့်မြန်မာရွှေပြောင်းလူသားနှုတ်သိဆုံးတဲ့သတင်းဘက်ကိုဆက်ချင်ပါတယ်။ထိုင်းနိုင်ငံလေပိုင်းနှခုံပတ်တော်ခိုင်ကင်ဖန်ဆန်မြို့ကမလိုင်မတ်အဝေးလမ်းမကြီးပေါ်မှာမြန်မာနိုင်ငံသားတွေကိုတင်ဆောင်လာတဲ့ကုန်တင်ရင်တစ်စင်းဒဇမလားတစ်ရက်နေညပိုင်းတိမ်မောက်မှုဖြစ်ခဲ့ပြီးတော့မြန်မာနှုတ်သိဆုံးပြီးတော့ရှေ့ဦးဒဏ်ရာရခဲ့တယ်ဆိုပြီးတော့နှခုံပထုံရဲတပ်ဖွဲ့ကသတင်းထုတ်ပြန်ပါတယ်။ VOA သတင်းတောက်မအေးအေးမှသတင်းပြပို့ထားပါတယ်။
ဒီဇင်ဘာလ၁ရက်နေ့ညနေ6နာရီအချိန်လောက်ကမျက်စိကုမ္ပဏီတစ်ခုရဲ့အလုပ်ဆိုင်ကနေပြန်လာကြတဲ့မြန်မာအလုပ်သမားတွေတည်ဆောင်လာတဲ့6ဘိန်းကုန်တင်ရင်တစ်စီးဟာအနီးတားကနေသူ့ရဲ့ကားအနီးမှာကပ်ပြီးတော့လိုက်ပါလာတဲ့စိုက်ကယ်တစ်စီးကိုတက်မိမလို့ဖြစ်တဲ့အတွက်တိမ်းရှောင်ပြီးမောင်းရကနေအဝေးပြေးလမ်းမပေါ်မှာတိမ်းမောက်ခဲ့တာပါဒီဖြစ်ရကြောင့်မြန်မာနှုတ်သိဆုံးက7ဦးတန်ရာရခဲ့ပြီးအဲ့ဒီထဲက4ဦးကတော့တန်ရာရီပြင်းထန်ခဲ့တယ်ဆိုပြီးအလုံသမားရေးလှူရှားသူဦးမိုးကျော်ကအခုလိုပြောပါတယ
်အဲဒီဇင်ဘာလ၁ရက်နေ့ညနေ6နာရီလောက်မှာထိုင်းနိုင်ငံအလဲပိုင်းနှခုံးပထုံခရိုင်တနေရာမှာရှိတဲ့ဒီ CSS ပစ္စည်းပြုပြင်ကုမ္ပဏီပိုင်နဲ့အလုံဆိုင်တွေကနေပြန်လာကြတဲ့ဒီ6ဘီးရင်ပေါ့မြန်မာလူသားတွေတင်ပါလာတဲ့6ဘီးရင်ကအဲ့ဒီ6ဘီးရင်နဲ့ကက်လက်လိုက်ပါလာတဲ့စိုက်ကယ်တစ်စီးကိုတိုင်းမီလို့ဖြစ်ရကနေရှောင်းတိမ်မောင်းရာနေပြီးတော့လမ်းမကြီးပေါ်မှာတိမ်မောက်ခဲ့ပါတယ်ဗျအဲ့လိုတိမ်မောက်ရမှာ6ဘင်းကားပေါ်မှာပါတဲ့မြမလူသား10ဦးရှိတာတည်း2ဦးကတော့နေရာတွေမှာပဲပွဲချင်းပြီးပြေဆုံးသွားပြီးတော့ခါအခြားတန်ရာလူသား10ဦးအနက်ကနေပြီး4ဦးကတော့တန်ရာတင်းထန်ပြီးတော့သူအားလုံးကိုတန်ရာသူ10ဦးလုံးနှခုံးပထုံစီဦးကြီးမှာဆက်လက်ကုတာထားခဲ့ရှိပါတယ်
ကမ်းမောင်းတဲ့ထိုင်းနိုင်ငံသားကတော့ဒဏ်ရာတွေရရှိသွားပေမဲ့ဒဏ်ရာမပြည့်ထန်ဘူးလို့လည်းသိရပါတယ်။ကားနောက်ကနေလိုက်ပါလာတဲ့မြန်မာအလို့သမားတွေကတော့ Lama Bogu, Lucin, Joja, Dogabare, Tipia, Pipua, Bima, Awaiting Lama Dibo, Ma, Gala, and Peso Moody, Chickabi, Nar Kilometer, she lauti Gari, Yatagabare, Lunatin Yeni Yalare, a Chengu, Sound Yaraja, Gari, Peso Dogabare, they sold to the Tayaya to the Garo, Long Anguina, Apiama, Pite, Dwe, Long Anguin, Nina Dine, Tai Uriba, Nina Dili, Yashima, Pite Lule, Suvare.
ແລະຊິເປັນຄອມມິນອະທີສູ່ເດຕົວກະສາຍາຕາວັນຊິສູ່ດີຫຍັງນີ້ປິ່ນເດຖ້າອູ້ດີວ່າຈໍຈີດີນິນາຈີດີອະປິວາຍາຊິອອກອະຄຸນຍີໄປແມ່ລູດໍຍໍເລນະໂຕດໍແລະຊິຫນີແດຍມະມາລົກດາອະຕາຍວາຍດີຫຍັງແລະນີ້ໃສຍາອະລົກສະມາຕັນຍາຊິຍົກຜິດຊິຖ້າລູຄຸຍພົມຍູໂຕຕະຜູ້ຜ່ອງປິດຊິຍົກຜິດຊິລູອັດດະລູອັດດະລູຊັດຊັດຊ້ອງແນບູປູດິນຊັດໂຕຍຖ້າແມ່ສູ່ຫຍັງປູຄ ထဝီပါလုံမခွင့်ရရတီဆုံးသူကလည်းနင့်နာပြီအပြည့်ဝရမှာဖြစ်လို့ကျွန်တော်ထိခိုက်တဲ့အနာတရားရသူတွေကလည်းတွက်ဆိုင်ရကနေပြီးတော့ကျွန်တော်စစ်ဆေးပြီးတော့လိုအပ်တယ်လို့ကျွန်တော်နင့်နာကြီးတွေဆက်လက်ရရှိမှာဖြစ်ပါတယ
်အလားတူဖြစ်ရတဲ့ကထိုင်းနိုင်ငံထဲမှာမကြာခဏဖြစ်ပွားနေပြီးဂျွန်လာတော့ကတော့အယုဒ္ဓယခရိုင်တွင်းမှာတရားမဝင်မြန်မာတွေလိုက်ပါလာတဲ့ကာတိန်မောက်လို့မြန်မာ၅ဦးသေဆုံးတာတွေရှိခဲ့ပါတယ်။မေလထဲမှာပဲကန္ဓနာဘူရီခရိုင်တွင်းမှာရဲစစ်စေးဂိတ်တွေကိုရှောင်ကွင်းမောင်းနေခဲ့တဲ့ကာတိန်မောက်လို့မြန်မာ2ဦးသေဆုံးပြီး10ဦးလောက်ဒဏ်ရာတွေရခဲ့ပါတယ်။ဩဂုတ်လတုန်းကတော့ထိုင်းနိုင်ငံဆူရတ်ထာနီခရိုင်ကော့ဖငန်ကျွန်းမှာမြန်မာလူသမား20တင်ဆောင်လာတဲ့ကာတိန်မောက်ပြီးမြန်မာ9ဦးသေဆုံးကကျန်တဲ့သူတွေကတော့ဒဏ်ရာတွေပြင်းထန်စွာရခဲ့တဲ့ဖြစ်ရပ်တွေလည်းရှိခဲ့ပါတယ်ရှင်
။ VOA American တန်ရဲ့သတင်းမှန်သတင်းမြန်တွေကို Telegram လူမှုကွန်ရက်စာမျက်နှာမှာလည်းရှုစားနိုင်ပါပြီ။ VOA Telegram စာမျက်နှာလိပ်စာ t.me/bemisviewnews မှာ join လုပ်ပြီးချိတ်ဆက်လိုက်တာနဲ့ထိတ်တန့်ရောက်သတင်းတွေကိုဖြန့်ချိချိန်နဲ့တပြိုင်တည်းရရှိနိုင်ပါပါ။ VOA Telegram တရားဝင်စာမျက်နှာက VOA Bemis ဆိုတဲ့နာမည်နဲ့ဘလူးမတ်အပြာရောင်အမှတ်လေးပါတာဒီပြုစီကျမရရှင်။ VOA သတင်းနဲ့ပြည်သက်တွေစီအမြန်ဆုံးပေးပို့နိုင်ဖို့အစဉ်စူးစမ်းနေပါတယ
်။အခုတော့တင်းဟာနေမနေ့ပိုင်းပတ်စင်ကဏ္ဍတွေလှည့်ရောက်လာပြီဖြစ်ပါတယ်။အရင်ဆုံးတော့မြမဒီမိုကရေစီရေးဆွေးနွေးခန်းဖြစ်ပါတယ်။ချင်းပြည်နယ်မှာစစ်ကောင်စီရဲ့လေကြောင်းရန်စူးမှုစိုးရိမ်နေရပြီမဲ့ချင်းကာကွယ်တပ်ဖွဲ့တွေကနေပြည်တော်80ရာခိုင်နှုန်းလောက်ကိုပြန်ပြီးတော့တင်ပိုက်လာနေတာကြောင့်ပြည်သူတွေအနေနဲ့ရင်လိုမျိုးနေရဆွန့်ခွာထွက်ပြေးဖို့မလိုဘူးဆိုပြီးတော့ချင်းလူခွေးရေးအဖွဲ့တာဝန်ခံက view ကိုပြောခဲ့ပါတယ်။ချင်းပြည်နယ်ကနောက်ဆုံးအခြေအနေတွေနဲ့ပတ်သက်ပြီးတော့ချင်းလူခွင့်ရေးအဖွဲ့ CHR ရဲ့တာဝန်ခံတူဖြစ်တဲ့ Slime Maharielian ကိုမိုင်းရင်ကျင်းတိုင်း Zoom ကနေပြီးတော့ဆက်သွယ်မြင်းများထားပါရခင်ဗျာ
ဒီလက်ရှိချင်းပြည်နယ်မှာအိုချင်းတော်နဲ့အင်အားစုတွေနဲ့ဒီစစ်ကောင်စီကြားဒီတိုက်ပွဲတွေဖြစ်နေတဲ့နောက်ဆုံးအချိန်ညာဘယ်လိုရှိလဲရှင
်ဟုတ်ကဲ့အခုကျွန်တော်တို့နိုဝင်ဘာလနဲ့စပြီးတော့ဆိုလေချင်းပြည်နယ်မြို့နယ်တိုင်းမှာကျွန်တော်ကတိုက်ပွဲဖြစ်နေလို့ကျွန်တော်ပြောလို့ရတော့ဘူးလေသူတို့ဒီအဓိကအခုတိုက်ပွဲဖြစ်တာကဒီလိုစစ်ကောင်စီကစစ်ကြောင်းပုံတော့တိုက်ပွဲဖြစ်တာမျိုးမဟုတ်ဘင်းနဲ့အတွင်ပြောင်းသွားတာတခုပေါ့နော်အခုတော့နေမင်းတင်တိုက်ပွဲနဲ့စခိုင်းတင်တိုက်ပွဲတွေကစပြီးတော့ဖြစ်လာပြီပေါ့ငွေဘာလာနဲ့စပြီးတော့လေဆိုတော့မြို့ပိုင်းကလည်းရီကူဒါစခိုင်းရီမျိုးတွေကိုတင်းတယ်တူစခိုင်းတွေကိုတင်းတယ်ပီဒီယာနဲ့ဖလန်မျိုးတွေကဂျီဘောစခိုင်းတွေကိုတင်းတယ်ပြီးတော့တောင်ပန်းဖက်ကရီဇော်မျိုးလေမနေ့ကပဲတင်းနေ့ကပဲမနေ့တနေ့ကပဲတင်းသွားတော့ပေါ့နော်ပြီးတော့လိုင်လင်းပြည်မျိုးလေတင်းသွားတယ်ပေါ့လေဆိုတော့အခုချင်းထီလေဒီနေ့ဒီချင်းထီလေဒီနေ့ထီလေချင်းပြည်နယ်မြို့တိုင်းလူမှာကျွန်တော်တိုက်ပွဲဖြစ်နေတာကိုတွေ့ရတာပေါ့နော်ကျွန်တော်မင်းတပ်မှလည်းကျွန်တော်ဒီနေ့တိုက်ပွဲဖြစ်ပြီးတော့ကျွန်တော်ရဲ့အတီးပြုတ်ချက်ရအနည်းဆုံးလေးအင်တော်မီရှင်ရှုပ်ဖြစ်ရှိတယ်လို့ကျွန်တော်သိရတယ်ဟောက်ခါမြို့မှလည်းနေ့တိုင်းလူတိုက်ပွဲဖြစ်နေထန်တလန်မှလည်းနေ့တိုင်းလူတိုက်ပွဲဖြစ်တာပေါ့နော်တိုက်ပွဲဖြစ်တာပေါ့နော်ဆိုတော့အခုနိုဝင်ဘာလမှာတော့ကျွန်တော်ချင်းပြည်နယ်ကိုတိုက်ပွဲချင်းနေတဲ့အနေထားကိုကျွန်တော်ပြည်ကြည့်တဲ့အခါမှာမြို့တင်တိုက်ပွဲတွေစခိုင်းတင်တိုက်ပွဲတွေကျွန်တော်ကမြို့နေတိုင်းမှာဖြစ်နေတာကိုကျွန်တော်တွေ့ရတာပေါ့ အဲ့တော့ရာခိုင်နှုန်းရဆိုလို့ရှင်ဒီချင်းပြည်နယ်တပြည်နယ်လုံးမှာအခုဒါဆလိုက်မှပြောသွားတဲ့အရာဆိုလို့ရှင်တိုက်ပွဲတွေကနေရာနှက်မှာဖြစ်နေတော့ရာခိုင်နှုန်းရဒီနေမြေသိမ်းတိုက်ပွဲတွေကိုဟိုပြောရမယ်ဆိုလို့ရှင်ဒီချင်းတော်လိုင်းရဲ့အင်အားစုတွေဘက်ကဘယ်တိုင်းတာထီကိုဟိုတိမ့်ပိုက်ထားတယ်လဲဒါမှမဟုတ်အဲ့လိုတိုက်ပွဲတွေသူတိုက်ကိုတိုက်ပဲဖြစ်နေတာလားဘယ်လိုအခြေအနေမျိ chin it up when it up when you eat up with it. Juro, tinting car of Juro, Duyara Bono. Juro, a digar of Uma, Juro Pumits in law, Munis, Sindo, Lamunis in law, Bale, Mupo, Lamu Boli, Lamunis in law, Tatamu, Lotimu Nilum, Lumu Biljuro Puluyara Bono, the cha, Palewan Muni, Pino, Twins and Muni, Pino Campbell Muni, Yemetipi Muni. ที่เรามาสิ่งของสิ่งของสิ่งที่เราไปเจอเราไปเจอเนี่ยมีอะไรมีอะไรด้วยมาส่วนนั้นสิ่งของที่สิ่งที่เรามีมีชีวิตเราบ่เนาะมีพวกอะไรด้วยชั่วอาทิตย์ตาข่ายชั่วโมงเส้นเส้นเส้นเส้นเส้นเส้นเส้นเส้นเส้นเส้นเส้นเส้นเส้นเส้นเส้นเส้นเส้นเส้นเส้นเส้นเส้นเส้นเส้นเส้นเส้นเส้นเส้นเส้นเส้นเส้นเส้นเส้นเส้นเส้นเส้นเส้นเส้นเส้นเส้นเส้นเส้นเส้นเส้นเส้นเส้นเส้นเส้นเส้นเส้นเส้นเส้นเส้นเส้นเส้นเส้นเส้นเส้นเส้นเส้นเส้ ဒီတော့ကံပြည်သူတွေပေါ်ဒီနေမြင့်သိမ်းတိုက်ပွဲတွေကဘယ်လိုတက်ရမှုတွေရှိနေလဲအဲ့လိုတိုက်ပွဲတွေဖြစ်ပြီးတော့အုပ်ချုပ်ရေးပိုင်းနေကြတော့အဲ့လိုမျိုးတွေပေါ့နော်ဘယ်လိုမျိုးရှိနေလဲရှင်အခုကျွန်တော်ချင်းပြည်နယ်ကိုအနေထောက်ကျွန်တော်ကြည့်နေဆိုရင်တော့စစ်ကောင်စီနေနေပေါ့လေစစ်ကောင်စီဘယ်နေထောက်ပထမဆုံးတက်မယ်ဆိုရင်တော့အဆွေမရှိတော့ကြားပုံစံမျိုးပေါ့လေအဲ့ဒါဖြစ်နေပ ဒီတက်ကကိုတက်ပြည့်တွေကစခန်းတွေကိုချင်းတက်ပြီးတော့တင်းရတဲ့အနေထားမှာဖြစ်နေတဲ့ခါမှာစစ်ကောင်စီကလည်းဘယ်လိုတုံ့ပြန်မှုလုပ်လဲဆိုရင်တော့လေရင်ပုံချေတိုက်ခိုက်လာလို့ရင်းမြင်းတော့ဗါလေလက်နေကြည့်ပြီးခတ်တာလို့ပြီးသူတွေကိုချုပ်ခံပြီးတော့ပြီးသူတွေကိုပြင်ထပ်ထားပြီးတိုက်ခိုက်တာလို့ပြီးတော့လောက်ဆောင်တာလို့ကျွန်တော်တွေ့ရတာပေါ့နော်ဆိုတော့ဒါတဖြစ်တလိုင်းကနေဗါလေဒီလိုပြီး ဒီလက်ရှိအချင်းပြည်နယ်မှာဟိုချင်းတောင်ရဲ့အရာရီဇွာမြို့ကိုလေဆိုတော့လိုင်လင်းပြည်မြို့ရဲ့ပြီးတော့ရီဇွာမြို့ရဲ့ရီမြို့ရဲ့ကိုလေဒီတုံးခုကိုလေဒီတကကွေတပ်ပင်တဲ့အုံမှာရှိပြီဆိုတော့ဒီတခံတွေကလေဒီမှာသူတို့ရဲ့အုတ်ချိုကြီးစနေရန်တရားတွေလေးပတ်အောင်လောက်ဆောင်နေတာလို့ပြောကျွန်တော်အနေထားကိုပြောရတာပေါ့နော်ဆိုတော့တဖြစ်တလိုင်းကနေစီကောင်စီကနေဗာလေလက်နစ်ကြီးကလက်နစ်ကြီးကနေပ ို့ချိုးကြီးမျိုးတွေပြီးသူတွေလောက်လာပြီးတော့သူတို့မှာလွတ်မြောက်လာပြီးပေါ့လေကျွန်တော်အဒီယာမျိုးသူတို့မှာ confidence တော့နည်းနည်းပူရှိလာတော့ကျွန်တော်တွေ့ရတော့ပေါ့လေဟုတ်
အော်စစ်ကောင်စီဘက်ကနေပြီးတော့သူတို့နေစဉ်တွေထုတ်ပြန်ချက်တွေရပါတော့ဆိုလို့ရှိရင်ဒီချင်းပြည်နယ်မှာတိုက်ပွဲတွေပြင်းထန်နေတာကိုလည်းသူတို့ပြောတယ်အဲ့လိုပေါ့နှစ်ဖက်ထိတိုက်တိုက်ပွဲတွေဖြစ်နေတယ်ဆိုတဲ့အနေအထားမျိုးဒီအနောက်မြောက်တိုင်းစစ်ဌာနချုပ်ဘက်မှာဆိုတာမျိုးတော့ပြောတယ်ဒါပေမဲ့နောက်တစ်ဖက်မှာလည်းဒီတိုင်းသားလက်နက်ကိုင်ဖွဲ့တွေဘက်ကဟိုလူမှုတွေရှိတဲ့အဆောက်အုံတွေနောက်ပြည်သူတွေနေတဲ့ဒီနေရာတွေကနေပြီးတော့အကာအကွယ်ယူပြီးတော့ဟိုတိုက်ခိုက်မှုတွေလုပ်တယ်ပေါ့နော်ဆိုတာမျိုးတွေသူတို့တုံ့ပြန်ပြောဆိုတဲ့အခါကျတော့ဒီတော်လိုင်းအားစုတွေဘက်ကရောတကယ်ပဲဟိုလူတို့ဟိုအရက်သားတွေပေါ်အသုံးချတာမျိုးပေါ့နော်သူတို့ဆွဆွဲသူတို့အရက်သားတွေကိုအသုံးချတာမျိုးပေါ့ရှိနေရရှင
်အကျွန်တော်တို့ဒီနေ့ဒီချင်းကျောတာမျိုးတို့ကျွန်တော်ဒေတာကကိုရဖက်ကနေပြည်သူလူထုတွေကိုတိုင်းတပ်ပြီးအသုံးပြုပြီးတော့ဒီလိုတိုက်ပွဲတွေပေါ်ဆောင်တယ်မျိုးကျွန်တော်တို့တွေ့ရသေးဘူးနော်ဆိုတော့တိုက်ပွဲတွေပေါ်ဆောင်ပြီးတိုက်ပွဲတွေလုပ်မယ်ဆိုရင်တော့ဒေတာပြည်သူလူထုတွေကိုတူတည်အပြည့်ပေးတယ်သူတို့အနေနဲ့သူတို့အနေနဲ့ဆောင်တင်တဲ့အရာတွေဆောင်နိုင်အောင်ချုံနိုင်အောင်သူတို့အကောက်ဝေးယူနိုင်အောင်ပြည်သူလူထုတွေကောင်းကောင်းအပြည့်ပေးပြီးတော့ဒီလိုစစ်ကောင်စီတွေကဆွတ်ဆွေးသူမျိုးတော့ကျွန်တော်မတွေ့ရဘူးဆိုရင်ပြီးတော့နောက်တစ်ခုကတော့တစ်ခုနှစ်ခုလို့တော့ကျွန်တော်ကရှိတာကဒီလိုပြည်နေသားကကိုကြီးဖက်ကနေ mining ပြီးတော့ mine ထောင်ပြီးတော့ဒီလိုပြည်သူလူထုချိခိုက်တာတချို့ကလေးတော့ရှိတာပေါ့လေဆိုတော့ဒီရှိတဲ့အဲ့ဒါမျိုးမှာဆိုရင်တော့ဒေသကကိုကြီးတပ်ဖွဲ့တွေကသူတို့ကတော့အဆောင်တည်းပဲရှိတာပေါ့လေဒီလိုသူတို့ကတခုခုဖြစ်လာပြီးဆိုတော့သူတို့တော်ဝန်ခံတော်ဝန်ယူမှုတွေကကျွန်တော်အများကြီး
အဲ့လို့တဲ့ဆောင်ရွက်တာကိုကျွန်တော်တွေ့ရတာပေါ့လေဆိုတော့အဆီကောင်စီပြောသလိုဒေတာကဝေးတက်ဖွဲ့တွေကပြည်သူတွေကောက်ွယ်ယူပြီးတော့တိုက်ခိုက်တာမျိုးပြည်သူတွေကလူကားတိုင်းတစ်ဖွဲ့အုံပြုပြီးတော့လှုပ်ဆောင်တာမျိုးတို့ကျွန်တော်ဒီနေ့ဒီချိန်ထိကျွန်တော်တက်တဲထုတ်ထားတော့မတွေ့ရသေးပါဘူးခင်ဗျာအခုလိုချင်းကောက်ွယ်ရေးဒီတက်ဖွဲ့တွေကဒီစစ်ကောင်စီနဲ့တိုက်ပွဲတွေဖြစ်နေတဲ
sarwe dulu niu tu chu ni ya ma dulu ni le kha ma asaka sarwe ya apin no ma thwe ye bu dai me dulu atwa thau shi phit da bo le dulu atwa ochu yan dia re pi no dulu atwa long chu bu ni thar le dulu mi dai jaw shin ni ja da bo no so ro data ka wi ta phwe le ka ni lu chen ni de re sekain re bu tin pai la re kha ma dulu ni ne to to le ko ba le
ဒီနေ့ဒီချင်းပြေကြီးကလုံဝနိုင်ငံတကာအပွဲစီလို့ရအပါလေဘုံကြီးပန်းပုန်းနဲ့ပေါင်းဝင်ဆောင်ရွက်မှုကတော်တော်လေးနေလာနေတာကိုတွေ့ရတာပေါ့နော်ဆိုတော့အခုပြည်တွင်းမှာဆိုရင်လေပြီးမှဖေကနှစ်ပါးမှစားစီယာပြီးတော့စားစီယာစားတော့တွေကစား
ပြီးတော့ကလေးမင်းကလေးရဲ့တုံးဆောင်ပစ္စည်းကစတော်လေးဖြစ်ခဲ့တဲ့နေထာမှာရှိတယ်ဘာလို့ဆိုတော့ဒီမှာကလည်းဘာမှတင်ပို့လို့မရတဲ့နေထာမှာဖြစ်နေတာပေါ့နော်ဆိုတော့ကျတို့ကအဓိကတော့မီဇိုရမ်ဖက်ကနေပြီးအကူပြီးတော့တင်ပို့ရတယ်ဆိုတော့ဒီဖက်ကနေကျတော့ဈေးလေးအစမတန်မိမာတာပေါ့လေဆိုတော့ဒီလိုမျိုးပုံစံမျိုးနဲ့အဲအဲအဲအဲအဲအဲအဲအဲအဲအဲအဲအဲအဲအဲအဲအဲအဲအဲအဲအဲအဲအဲ ကျွန်တော်ကတက်တည်နေကျွန်တော်တွေ့ရတာပေါ့နော်ကျွန်တော်ဒီနေ့ထမ်းမှာဒီနေ့ထမ်းမှာကျွန်တော်ရဲ့နိုင်ငံတကာရဲ့ပေါင်ပန်ပူးကအများကြီးကျွန်တော်ကလိုအပ်တယ်
ဘတိချာ မရေရာမှုတွေနဲ့ပြည့်နှက်အပြောင်းအလဲတွေများတဲ့ကဘာကြီးမှာ ကျမတို့ကြားသလိုမြင်သလိုဖြစ်မလာတဲ့အခါ အမှန်တရားကိုရှာဖွေကြားရပါတယ် တည်င်းကိုတပိုင်းတစပဲကြားသိရတဲ့အခါ အယုတ်အကြီးမဲ့သွားနိုင်ပါတယ် အကြအတဲကာလာတွေမှာ ကျမတို့ရဲ့အိမ်မက်တွေ ပျော်လင်းချက်တွေ ပိုကောင်းတဲ့မနက်ဖြန်တွေကို တောင်းကြပြီးတာတွေက တည်င်းလွတ်လပ်ခွင့်ပေါ်မှာ မူတည်နေပါတယ် ကျမတို့ VOA က NDA ဂျာက တည်င်းတွေကို တင်ဆက်ပေးနေပါတယ် ကဘာကြီးနဲ့ချိတ်ဆက်ပေးပြီး အမှန်တရားကို ဆောင်ကျဉ်ပေးနေပါတယ် VOA America အတန်က တည်င်းမှန်တွေကို ဗက်ပေါင်းစုံက တင်ပြပေးနေပါရှင်
VOA American တိုင်းရဲ့ ဒဇမလာ 4ရက် တင်းလာနေ မနေ့ Radio Season တွေကို American ပြည်တော်စု Washington DC မြို့တော်ကနေပြီးတော့ ရုပ်သံအပြင် လိုက်တုံမီတာ 32.49 နဲ့ လိုက်နံမီတာ 190 တို့ကနေပြီးတော့ တိုက်ရိုက်ထုတ်လွှင့်ပေးနေတာဖြစ်ပါတယ် တင်းလာနေ မနေ့ပိုင်းအပတ်စဉ် Season တွေကိုအခုဆက်ပြီးတော့တင်ဆက်ပေးမှာပါ အပတ်စဉ်ကဏ္ဍတစ်ခုဖြစ်တဲ့မြန်မာ ပြည်မှာပေးစာများမြင်ကွင်းချက်မှတ်စုထူးခြားဆိုင်များသတင်းတွေကိုနောက်ပိုင်းမှာတင်ဆက်ပေးဖို့ရှိပါတယ်အခုတော့အပတ်စဉ်စီစဉ်တစ်ခုဖြစ်တဲ့ကမ္ဘာမြေမှာမီဒီယာမြင်ကွင်းအလှည့်ပါဆရာနာသိန်းနာခံရတဲ့မြန်မာနိုင်ငံဟာလူခွေးနဲ့လူသားချင်းစာနာထောက်ထားမှုဆန်ရအကြက်တဲတွေနဲ့ကြုံတွေ့နေရုံသာမကပဲနဲ့ပြည်သူလူထုအနေနဲ့နောက်ထပ်အကြက်တဲဖြစ်နေရာသီဥတုပြောင်းလဲမှုဒဏ်ကိုပါပိုတိုးပ ကမ္ဘာမြေမမီဒီယာမြင်ကွင်းကဏ္ဍမှာဆောင်းမရှင်ပြည်သိနိုင်တဲ့အတူအလေးမှာတက်ဆက်ပြီးထားပါရခင်ဗျာ
အားလုံးပဲမင်္ဂလာပါခင်ဗျာဒီတစ်ပတ်ကမ္ဘာမြေမမီဒီယာမြင်ကွင်းကဏ္ဍကနေလူ့အခွင့်အရေးနဲ့လူသားချင်းစာနာထောက်ထားမှုဆိုင်ရာအကြက်တဲတွေတာမကရာသီဥတုပြောင်းလဲမှုဒဏ်ကိုပါပိုခံစားလာရတဲ့မြန်မာနိုင်ငံအကြောင်းကိုတင်ပြပေးသွားမှာဖြစ်ပါတယ်ကျွန်တော်ကတော့ပြည်သွင်းနိုင်ပါမြန်မာနိုင်ငံမှာစစ်အာဏာသိမ်းမှုကြောင့်လူ့အခွင့်အရေးနဲ့လူသားချင်းစာနာထောက်ထားမှုဆိုင်ရာအကြက်တဲတွေဖြစ်ပေါ်စေုံသာမကပဲပြည်သူလူထုအနေနဲ့ရာသီဥတုပြောင်းလဲမှုဒဏ်ကိုပါပုံမှန်ခံစားနေကြရတယ်ပဋိပက္ခနဲ့ရာသီဥတုဖောက်ပြန်မှုတို့ရဲ့တက်ရောက်မှုတွေကမြန်မာနိုင်ငံရှိတန်းနဲ့ရှိတဲ့ပြည်သူတွေအထူးသဖြင့်တဘာဝကိုမိခိုးရတဲ့ဌာနေတိုင်းရင်းသားတွေရဲ့ဂျမ်းမာရေးစားဝတ်နေရေးနဲ့လုံခြုံရေးကိုချိန်ချောက်နေပါတယ်လို့ကုလသမဂ္ဂကျွမ်းကျင်သူတွေကပြောကြားလိုက်တဲ့အကြောင်းကိုမီဒီယာတွေမှာဖော်ပြကြတာတွေ့ရပါတယ်အခုလိုပြောကြားခဲ့တာကတော့အာရဗ်စော်ဘွားများပြည်တော်စု UAE နိုင်ငံမှာကျင်းပပြုလုပ်နေတဲ့28ကြိမ်မြောက်ကုလသမဂ္ဂဥတုရာသီဆိုင်ရာထိပ်သီးညီလာခံအစမှတွမ်အင်ဒရူးစ်နဲ့ဒေးဗစ်ဘွိုက်တို့ကပြောကြားခဲ့ကြတာဖြစ်ပါတယ်တွမ်အင်ဒရူးစ်ကမြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂလူ့အခွင့်အရေးအထူးတန်တမာဖြစ်ပြီးဒေးဗစ်ဘွိုက်ကတော့လုံခြုံစိတ်ချတန်ရှင်းချမ်းမှာတာရှည်တည်တံ့တဲ့ပတ်ဝန်းကျင်မှာနေထိုင်ခံစားခွင့်ဆိုင်ရာလူ့အခွင့်အရေးအထူးတန်တမာဖြစ်ပါတယ်ဒါအပြင်တွမ်အင်ဒရူးစ်နဲ့ဒေးဗစ်ဘွိုက်တို့ကမြန်မာနိုင်ငံမှာရာသီဥတုဘေးအန္တရာယ်တွေပိုများလာပြီးပိုဆိုးလာနိုင်တယ်။ဒါကြောင့်ကမ္ဘာကောင်းဆောင်တွေအနေနဲ့နောက်ထပ်မုန်တိုင်းတစ်ခုကြာရောက်လာမယ့်အချိန်ကိုစောင့်မနေဘဲအထူးကြိုက်လွယ်ဆုံးသူတွေကိုအရေးပေါ်ထောက်ပံ့ကူညီဖို့ပြက်ပြက်သားသားအရေးယူလှုံ့ဆော်ဖို့လိုအပ်နေပြီ။မြန်မာနိုင်ငံရဲ့အကြအတဲအဆုံးသက်သွားအောင်ကမ္ဘာကောင်းဆောင်တွေအနေနဲ့အကူအညီပေးရေးဟာအရေးကြီးလာပါတယ်လို့လည်းတိုက်တွန်းပြောကြားခဲ့ကြပါတယ်။
မြန်မာနိုင်ငံမှာ2022ခုနှစ်ဖေဖော်ဝါရီလတရက်နေ့ကရွေးကောက်ခံအရသာအစိုးရကိုဖယ်ရှားပြီးတော့စစ်တပ်ကအာဏာသိမ်းခဲ့ပါတယ်။အကျိုးဆက်ကတော့တိုင်းနိုင်ငံလုံးအတိုင်းအတာနဲ့လက်နက်ကိုင်ဒေါ်လာရေးပေါ်ပေါက်လာခဲ့ပါတယ်။နိုင်ငံတော်မှာဖြစ်ပေါ်နေတဲ့ပဋိပက္ခတွေတိုက်ပွဲတွေကြောင့်ထိခိုက်သေးသေးဒဏ်ရာရပျက်စီးဆုံးရှုံးရတာတွေကျေးရွာပေါင်းများစွာမိရှုဖြက်စီးခံရတာစစ်ဘေးရှောင်တွေတန်းတယ်ချီရှိလာတာစတဲ့ထင်သာမြင်သာရှိတဲ့လူခွေရင်နဲ့လူသားချင်းစာနာမှုဆိုင်ရာအကြက်တဲတွေအပြင်ကြိုတင်မသိနိုင်တဲ့တဘာဝဘေးအန္တရာယ်ဓာတ်ကိုပါမြန်မာပြည်သူတွေပို့ပြီးတော့တွေ့ကြုံခံစားနေကြရပါတယ
်ဒီနှစ်ထဲမှာကပဲမေ14ရက်နေ့ကရခိုင်ကမ်းရိုးတန်းကိုဝင်ရောက်တိုက်ခတ်ခဲ့တဲ့မိုခါအင်အားပြင်းဆိုင်ကလုံးမုံတိုင်းနဲ့အော်တိုဘာလာဇန်းကဖြစ်ပေါ်ခဲ့တဲ့ပဲခူးရေကြီးမှုတွေဟာထိခိုက်ပျက်စီးမှုကြီးမားတဲ့တဘာဝဘေးရန်ဒီရီဖြစ်ပါတယ်။တဘာဝဘေးရန်ဒီရီဆိုတာတားဆီးလို့မရနိုင်ပေမဲ့တဘာဝဘေးရန်ဒီရီအတွက်ကြိုတင်ပြင်ဆင်ထားမှုနဲ့တဘာဝဘေးရန်ဒီရီကြားရောက်ပြီးချိန်မှာကယ်ဆယ်ရေးလုပ်ငန်းတွေနဲ့အရေးပေါ်အကူအညီတွေအချိန်နဲ့တပြေးညီပေးဖို့ကူညီနိုင်ရာအလွန်အရေးကြီးပါတယ်။ပြန်ကြည့်ရင်မိုခါမုန်တိုင်းရောပဲခူးရေကြီးမှုမှာပါကူညီကယ်ဆယ်ရေးလုပ်ငန်းတွေကိုစစ်ကောင်စီလက်အောက်ခံအုပ်ချုပ်ရေးအဖွဲ့အစည်းတွေကကန့်သတ်တားဆီးပိတ်ပင်တာတွေနဲ့ကြုံခဲ့တာကိုတွေ့ကြရမှာပါ။ဒါကြောင့်လဲကုလသမဂ္ဂတာဝန်ရှိသူတွေကမြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းခဲ့တာကြောင့်လူ့အခွင့်အရေးနဲ့လူသားချင်းစာနာမှုဆိုင်ရာအကျအတည်းသာမကဘူး။ရာသီဥတုပြောင်းလဲတဲ့အတန်းတဘာဝဘေးဒဏ်တွေကိုပါပိုခံစားလာရတယ်လို့ထောက်ပြသတိပေးနေကြတာဖြစ်ပါတယ်။
ဆရာနာသိမိနောက်ပိုင်းစစ်ဘေးရှောင်အရေးအတွက်ဟာနှစ်တန်းကျော်အထိမြင့်တက်လာတယ်လို့ကုလသမဂ္ဂစီးရင်တွေကဖော်ပြနေပါတယ်။အဲ့ဒီထဲမှာအမျိုးသမီးနဲ့ကလေးငယ်တွေကအများစုပါဝင်နေပါတယ်။အဲ့ဒီကလေးငယ်တွေရဲ့ပညာရေးနဲ့ကျန်းမာရေးအခြေအနေတွေဟာရေရှည်မှာအနာဂတ်မြမလူအဖွဲ့အစည်းအပေါ်မှာကြီးမားတဲ့အကျိုးသက်ရောက်မှုတွေဖြစ်ပေါ်စေမှာပါ။အထူးသဖြင့်စီဘေးဆောင်ကလေးငယ်တွေပညာသင်ခွင့်အပြည့်အဝမရတာနဲ့ကာကွယ်ဆေးလက်လန်းမမီမှုတွေဟာစိုးရိမ်စရာအခြေအနေတွေဖြစ်နေပါတယ်။ဒီအကြောင်းကိုနိုဝင်ဘာလ28ရက်နေ့ကလုံခြုံရေးကင်းမဲ့ပြီးတော့ရန်ပုံငွေမလုံလောက်မှုကြောင့်စာနာမှုအကူအညီတွေအခက်အခဲတွေ့ဆိုတဲ့ရုပ်တံသတင်းတစ်ပုဒ်ကို VOA ကဖော်ပြခဲ့ပါတယ်။အဲ့ဒီသတင်းမှာမြန်မာနိုင်ငံတွင်ကျယ်ပြန့်လာတဲ့တိုက်ပွဲတွေကြောင့်အကူအညီပေးရေးလုပ်သားတွေဝေရောက်သွားလာခွင့်နဲ့စာနာမှုအကူအညီပေးရေးလုပ်ငန်းတွေနှေးကွေးသွားတဲ့အပေါ်ကုလသမဂ္ဂကသတိပေးလိုက်ပါတယ်။ဒီချိန်ထဲမှာပဲကုန်စည်တော့ကြီးမြင့်မှုနဲ့လောင်စာစီရှားပါမှုကြောင့်လဲပို့ပြီးတော့အခက်တွေလာနေပါတယ်။လိုအပ်ချက်တွေကပိုများလာနေပါတယ်။ဒါကြောင့်မြန်မာနိုင်ငံအတွက်တောင်းခံထားတဲ့ရန်ပုံငွေထည့်ဝင်ကြဖို့ကုလသမဂ္ဂအတွင်းရေးမှူးချုပ်ရဲ့လက်ထောက်ပြောခွင့်ရပုဂ္ဂိုလ်ဖာဟန်ဟက်ကပြောကြားကြောင်းဖော်ပြထားပါတယ်။ဒါအပြင်ဖာဟန်ဟက်ကမြန်မာနိုင်ငံအတွက်ရန်ပုံငွေလိုအပ်သလိုလိုအပ်နေသူတွေထံဘေးကင်းလုံခြုံစွာပေးပို့ကူညီရေးဟာလည်းအရေးကြီးတယ်လို့ပြောကြားခဲ့တာတွေ့ရပါတယ်။နှစ်ကုန်တော့မှဖြစ်ပေမဲ့2023ခုနှစ်အတွက်မြန်မာနိုင်ငံတွင်လိုအပ်တဲ့အကူအညီတွေပေးနိုင်ရေးတောင်းခံထားတဲ့ရမုံငွေရဲ့28ရာခိုင်နှုန်းသာရရှိသေးတယ်လို့လည်းသတင်းမှာဖော်ပြထားတာတွေ့ရပါတယ
်။ဆေးအာဏာသိမ်းမှုကြောင့်ပေါ်ပေါက်ခဲ့တဲ့နောက်ဆက်တွဲနိုင်ငံရေးစည်းဝါးရေးပညာရေးကျန်းမာရေးဆိုင်ရာအခက်အခဲအကျတွဲတွေကမနှဲလှပါဘူး။ရေတို့ရောရေရှည်အတွက်ပါအကျိုးသက်ရောက်မှုတွေကကြီးမားလှပါတယ်။ပညာရေးမှာဆိုစီအနာသိမ့်ပြီးနောက်ပိုင်းတက္ကသိုလ်ကောလိပ်ကျောင်းသားပေါင်း3သိန်းကနေ5သိန်းကြားပညာသင်ယူခွင့်ဆုံးကျုံးခဲ့ရပါတယ်။အလားတူပါပဲတက္ကသိုလ်ဝန်ထမ်းစာမေးပွဲဝင်ရောက်ဖြေဆိုသူအရေအတွက်ဟာလည်း2023ခုနှစ်မှာ2019နဲ့နှိုင်းယှဉ်ကြည့်ရင်80ရာခိုင်နှုန်းလျော့နည်းသွားတယ်လို့သတင်းတွေကဆိုပါတယ်။ဘိန်းဆိုင်ပြိုမှုက33ရာခိုင်နှုန်းတိုးလာသလိုအွန်လိုင်းကနေငွေကြေးလိမ်လည်မှုလိုယာစွတ်မှုတွေကလည်းကျယ်ကျယ်ပြန့်ပြန့်ဖြစ်ပေါ်နေတာတွေ့ကြရမှာပါ။အခုနောက်ဆုံးကုလသမဂ္ဂကတတိပေးသလိုမြန်မာပြည်သူတွေဟာရာသီဥတုပြောင်းလဲမှုဒဏ်ကိုပါပိုခံလာကြရမယ့်အခြေအနေမျိုးနဲ့ကြုံနေရပါတယ်။ပြောရရင်စစ်ကောင်စီရှိနေသမျှဒီကနေ့ပြည်သူတွေကြုံတွေ့ခံစားနေရတဲ့ဒုက္ခဒုက္ခတွေနဲ့အကြက်တဲတွေကိုဖြေရှင်းနိုင်မှာမဟုတ်ပါဘူး။ဘာကြောင့်လဲဆိုတော့ဒီကနေ့ကြုံတွေ့နေရတဲ့ပြဿနာတွေနဲ့အထွေထွေသောအကြက်တဲတွေဟာစစ်တပ်ကအာဏာသိမ်းတဲ့အကျိုးဆက်တွေဖြစ်နေလို့ပါပဲလို့နိုင်ငံရေးအကဲခတ်တဦးကမှတ်ချက်ပေးပါတယ်။ဒီလိုအချိန်မှာမြောက်ပိုင်းညီနောင်မဟာမိတ်တွေရဲ့10276စစ်စင်ရေးပေါ်ပေါက်လာပါတယ်။10276စစ်စင်ရေးဟာစစ်ကောင်စီရဲ့အနေအထားကိုစမ်းသပ်လိုက်တာလည်းဖြစ်ပါတယ်။ 10276ဆင်ရင်နောက်ပိုင်းပြည်တွင်းရောပြည်ပမှာပါအထူးသဖြင့်နိုင်ငံတကာအမြင်တွေတိတိတတ်တာပြောင်းလဲလာတာတွေ့ရပါတယ်ဝါရှင်တန်စစ်တပ်ကသူကပမောက္ခဇက်ခါရီအဘူဇာကမြန်မာစစ်တပ်အနိုင်မရနိုင်တော့ဘူးလို့သုံးသပ်ထားတဲ့ဆောင်းပါးကိုလွတ်လပ်တဲ့အာရှအတန်း RFA ကဖော်ပြခဲ့ပါတယ်ဒီဒီပလိုမက်မှာလဲဆောင်းပါးရှင်ထက်မင်းလွင်နဲ့တီဟဝင်းအောင်တို့က10276စင်ရေးဟာနွေဦးတော်လန်ကြီးအဆုံးသတ်တိုက်ပွဲရဲ့အစားလို့ခေါင်းစဉ်ပေးထားတဲ့ဆောင်းပါးတစ်ပုဒ်ရေးသားထားပါတယ်10276စင်ရေးရဲ့အကျိုးဆက်ဟာမြန်မာနိုင်ငံရေးမှာဘယ်အတိုင်းတာထိအကျိုးသက်ရောက်မှုတွေရှိမလဲတကယ်ပဲအဆုံးသတ်တိုက်ပွဲရဲ့အစားလားဆိုတာကတော့စောင့်ကြည့်ကြရအောင်မှာပါခင်ဗျာ
ဆောင်မရှင်ပြည်သွင်းနိုင်ရဲ့ကမ္ဘာမြေမာမီဒီယာမြင်ကွင်းတင်ဆက်ခဲ့တာဖြစ်ပါလေခင်ဗျာရှမ်းမြောက်ပိုင်းညီနောင်မဟာမိတ်တုပ်ဘွဲ့ရဲ့စစ်စီရေး1027ပေါ်မှာတရုတ်ရဲ့တုံ့ပြန်ပုံဟာရေဘူးကဆန်တယ်လို့ဆိုပေမဲ့လည်းအလေးထားမှုတွေရှိတယ်လို့ ISP မြန်မာရဲ့သုံးသပ်ချက်ကိုတင်ဆက်ပြပါမယ်မြင်ကွင်းရဲ့မှတ်စုအစီအစဉ်မှာရှုစားကြည့်ပါခင်ဗျာ
စစ်စင်ရေးတစ်တုံညာနှစ်ခေါ်ပေါ်တရုတ်ရဲ့တုံ့ပြန်ပုံကိုလေ့လာတဲ့အခါပြောရိုးပြောစဉ်တွေကိုတွေ့ရတယ်လို့ထူးခြားချက်တွေလည်းတွေ့ရပါတယ်2015နဲ့2022ခုနှစ်တွေတုန်းကတော့အခုဖြစ်စင်မှာတုံ့ပြန်ပုံမပြင်းထန်ပါဘူးအပြည့်ရက်ပြီးတွေ့ဆုံဆွေးနွေးကြဖို့တရုတ်နိုင်ငံသားရေးဝန်ကြီးဌာနက10ကြိမ်ထက်မနည်းတိုက်တွန်းခဲ့ပါတယ်တရုတ်စီမံကိန်းတွေနဲ့တရုတ်နိုင်ငံသားတွေရဲ့လုံခြုံရေးအတွက်ပြောခဲ့တာတော့ရှိပါတယ်။စီမံကိန်းတွေကိုမထိခိုက်စေဖို့နဲ့တရုတ်နိုင်ငံသားတွေဘေးမတွေ့စေဖို့လည်းတောင်းဆိုခဲ့ပါတယ်။စစ်ဘေးရှောင်တွေလက်ခံကူညီရေးကိုတော့စစ်စင်ရေးစတင်ပြီးသုံးဖက်အကြမ်းမှပြောခဲ့ပါတယ်။တရုတ်စစ်တပ်အနေနဲ့အကြီးစားစီရင်လက်ချက်မှုကိုမြန်မာနယ်စပ်မှာနိုဘာလကုန်ပိုင်းကလုပ်ခဲ့ပါတယ်။စစ်စင်ရေးလက်ချက်မှုကစစ်စင်ရေးတစ်တုံညာနှစ်ခွန်ကြီးမားကျယ်ပြန့်လာခြင်းမှာပြုလုပ်ခဲ့တာပါဒါဟာတရုတ်နိုင်ငံရဲ့အချုပ်ချာအာဏာကိုကာကွယ်ဖို့နဲ့အရေးပေါ်လက်တုံ့ပြန်မှုရည်ရွယ်တာပါတရုတ်စစ်တပ်မော30နဲ့စစ်တီ900လဲရန်ကုန်ကိုလာရောက်ခဲ့ပါတယ်ဒါကချစ်ချည်ရေးခီးစဉ်ဖြစ်ပြီးနိုင်ငံဆက်ဆံရေးတိုးမြင့်လာလို့စစ်ကောင်စီကဆိုပါတယ်ထူးခြားတာကရုရှားရေတပ်နဲ့ပူးတွဲစီရင်လေ့ကျင့်မှုအပြီးသုံးပတ်ကြာမှာတရုတ်ရေတပ်ရောက်လာတာပါစစ်စင်ရဲ့တစ်တုံညာနှစ်ခုကိုတရုတ်ကြီးကျော်ဆက်ဆိုပြီးစစ်ကောင်စီထောက်ခံသူတွေကဆန္ဒပြခဲ့တာလည်းရှိပါသေးတယ်။စစ်စင်ရဲ့တစ်တုံညာနှစ်ခုစတင်ပြီးချိန်မှာပဲတရုတ်ဝန်ကြီးတွေနေပြည်တော်ကိုရောက်ခဲ့ပါသေးတယ်။တရုတ်ပြည်သူလုံခြုံရေးဝန်ကြီးမစ္စတာဝမ်ရှောင်ဟွန်ကအောက်တိုဘာလကုန်မှာလာခဲ့ပါတယ်။တရားဥပဒေစိုးမိုးရေးနဲ့လုံခြုံရေးဆိုင်ရာပူးပေါင်းဆောင်ရွက်ဖို့အစည်းအဝေးလာတက်တာပါ။တရုတ်လက်ထောက်နိုင်ငံသားရေးဝန်ကြီးမစ္စတာနော်ရွန်လည်းလာခဲ့ပါတယ်။လူမလာစမ်းမှာလုပ်တဲ့လမ်းချမ်းမဲခေါင်အစည်းအဝေးလာတက်တာပါ။အွန်လိုင်းနေလည်းမှုတိုက်ဖြတ်ရေးတွေကိုဦးစားပေးဆွေးနွေးခဲ့ကြတယ်လို့တရုတ်ဘက်ကဆိုပါတယ်။စစ်ကောင်စီကတော့စစ်စင်ရေးတစ်တုံညာနှစ်ခုနဲ့ပတ်သက်ပြီးအဓိကဆွေးနွေးခဲ့တယ်လို့ထုတ်ပြန်ပါတယ
်။ VOE မြန်မာပိုင်းကနေပြီးတော့တင်းလာနေမယ့်အစီအစဉ်တွေဆက်ပြီးထုတ်လွှင့်ပေးနေပါပါ။ VOE ကိုစာရေးသားဆက်သွယ်လို့ရဆိုရင်တော့ VOE ရဲ့ email လိပ်စာကတော့ bamis@voenews.com ဖြစ်ပါတယ်။သရရှင်ရဲ့ဝေဖန်ချံပြုချက်တွေကိုကျူးစွာရတယ်အခုတော့ပတ်စင်ကဏ္ဍတစ်ခုဖြစ်တဲ့မြန်မာပြည်မှပေးစာများစီစဉ်လှည့်ကြလာပါပြီမဟိတနာကျော်တက်ဆက်ထားပါရခင
်ဗျာဒေရကင်းရှင်ပြီးတော့မင်္ဂလာပေါင်းတဲ့ပြည်စုံနေနေဖြစ်ပါစေသရရှင်များရှင်VOE ကိုရေးလာတဲ့သောရရှင်တွေရဲ့ပေးစာတွေ၊ email တွေပြီးတော့ VOE မြန်မာဝိုင်း Facebook စာမျက်နှာပေါ်မှာလာပြီးတော့ရေးကြတဲ့သောရရှင်တွေရဲ့မှတ်ချက်တွေနဲ့ Messenger ကစာတွေကိုမြန်မာပြည်ကပေးစာများအစီအစဉ်ကနေပြန်ချားပေးပါရမရှင်။အခုအရင်ဦးဆုံးသောရရှင်တွေရဲ့မှတ်ချက်တူလေးတွေနဲ့စာချင်ပါတယ်။ကျွန်တော်ငယ်ငယ်လေးတည်းကဒီလုံးတန်ကြာရင်အရင်မှတ်မိခဲ့တာပါဆုံးပါသွားခဲ့တဲ့ကျွန်တော်ရဲ့အဖေကရေဒီယိုတက်ရှဲရှဲနဲ့ကျွန်တော်ရဲ့နားလေးကိုရိုက်သွင်းခဲ့သလိုပါပဲ view ကိုအမြဲတမ်းနားထောင်ဖြစ်ပါတယ် view ရဲ့အတန်ကြာတိုင်းလဲအဖေကိုသတိရပါတယ်တဲ့ ဆုံးမသွားပြီဖြစ်တဲ့ဖခင်ကို view နားဆင်သတိရနေတဲ့တော်ရရှင်တယောက်ဖြစ်ပါတယ်ရှင်နောက်ထပ်တော်ရရှင်ကိုတိုးမျိုးလွင်ကတော့မင်္ဂလာပါ VOE သတင်းမှန်တွေတင်ဆက်ပေးနေလို့ကျေးဇူးပါခင်ဗျာတဲ့ဝိုင်းတော်သူဝိုင်းတော်သားတွေကိုကျမ်းမှာစိတ်ချမ်းသာကြပါစေဆိုပြီးအီးမေးလ်ရေးပို့လာတာပါနေမင်းနဲ့လာမင်းဆိုတဲ့တော်ရရှင်ကတော့လွန်ခဲ့တဲ့နှစ်ပေါင်းများစွာတွေက VOE ကိုအားပေးလာတဲ့ပရိသတ်ဖြစ်ပါတယ
်မင်္ဂလာပါ VOE ဝန်ထမ်းများခင်ဗျာကျွန်တော် VOE Radio Season ကိုနားဆင်အားပေးခဲ့တာလွန်ခဲ့တဲ့2000ခုနှစ်ကတည်းကပါအမြဲတမ်းအားပေးနေပါတယ်အခုကထိုင်းရောက်နေတော့ VOE ကို Application ကနေနားဆင်နေပါတယ်ဒီညထုံးလွှင့်ခဲ့တဲ့ယူကရိန်းမြန်မာအစီအစဉ်နားဆင်ရတာအရန်ကြိုက်နှစ်သက်လို့ပို့ပေးလို့ရမလားလို့ပါဗျာ VOA ဝိုင်းတော်သူဝိုင်းတော်သားများကိုကျမ်းပါလို့စိတ်ချမ်းသာပါစေစာရေးတာမှားရင်လည်းဖြေဖတ်ပေးပါဗျာတခါမှအစာမရေးဘူးလို့ပါ VOA ရေ
ဟုတ်ကဲ့ပါရှင်အစီအစဉ်တွေကပို့ပေးတယ်ဆိုတာမျိုးတော့မရှိပါဘူးเนาะဒါပေမဲ့ကျမတို့နေ့စဉ်ထုတ်လွှင့်ပေးတဲ့ဒီသတင်းတွေအစီအစဉ်တွေကိုနေ့စဉ်သတင်းလွှမ်းနဲ့ပို့ပေးပါတယ်ဒါပေမဲ့ဗီဒီယိုအစီအစဉ်တွေရေဒီယိုအစီအစဉ်တွေကတော့ပို့ပေးတယ်ဆိုတာမျိုးမရှိပါဘူး။ဒါပေမဲ့ဒီအစီအစဉ်တွေကလည်းပြန်ရှာကြည့်ရတာလည်းလွယ်ပါတယ်ရှင်။ VOA Facebook စာမျက်နှာမှာဗီဒီယိုဆိုပြီးတော့ထုတ်လွှင့်ပြီးသားဗီဒီယိုတွေအားလုံးကိုပြန်ပြီးတော့ဒီအစင်းလိုက်ပြန်ကြည့်လို့ရပါတယ်။ယူကရိန်းမြန်မာလွတ်မြောက်ရေးတိုက်ပွဲနှိုင်းယှဉ်ချက်အစီအစဉ်ကိုကြိုက်တယ်ဆိုလို့ဒီအစီအစဉ်ကိုကျမတို့အပတ်စဉ်ပုံတစ်ဖူးနဲ့ညတိုင်းည9နာရီကနေ9နာရီခွဲထိထုတ်လွှင့်ပေးတဲ့ရုပ်မြင်သံကြားအစီအစဉ်မှာကြည့်ရှုနိုင်ပါတယ်ရှင်။ဒီစီစဉ်ကိုပဲနောက်ထပ်အင်္ဂါနေ့မှဆိုရင်တော့ကျမတို့ရုံမြင့်တန်ကြားပေါ်မှာကြည့်လို့ရတဲ့ရေဒီယိုအစီအစဉ်ဒါမှမဟုတ်လေဒီလိုင်းဒိုမီတာနဲ့ဖမ်းယူနားဆင်တဲ့ရေဒီယိုအစီအစဉ်ကနေပြန်ပြီးနားဆင်ကြည့်ရှုလို့ရပါတယ်ရှင်ကျမတို့ကဓာတ်ရိုက်ထုတ်လွှင့်မှုတွေပြင်ဒီလူမှုကွန်ရက်စာမျက်နှာတွေဖြစ်တဲ့ Facebook နဲ့ YouTube စာမျက်နှာတို့မှာလည်းတင်ထားပေးတာမလို့အဲ့ဒီမှာလည်းတွားပြီးအဲ့ဒီအစီအစဉ်ကိုပြန်ရှာကြည့်လို့ရပါတယ်နော် VOA အစီအစဉ်တွေကိုအားပေးတဲ့အတွက်အထူးကျေးဇူးတင်ပါတယ်ရှင်VOA ကနေပြီးတော့ကျမ်းမာရေးအစီအစဉ်လေးတစ်ခုထုတ်လွှင့်ပေးပါဆိုပြီးတော့ပြောလာတဲ့တော်ရရှင်ကတော့ဥတင်လှဖြစ်ပါတယ်။မင်္ဂလာပါ။ကျွန်တော်ကကြောက်ပတောင်းကပါ။ကလေးတွေမျက်စိနာယောဂရနိုင်ကြပါတယ်တဲ့။အထူးသဖြင့်ကျောင်းသားကျောင်းသူတွေပါ။မဖြစ်အောင်ဘယ်လိုကာကွယ်ရမလဲ။ဖြစ်ပြီဆိုရင်လည်းဘယ်လိုပြုစုရလဲ။ကျမ်းမာရေးအစီအစဉ်မှာတင်ပြပေးပါ။အဲရမိသားစုတွေပါကူးဆက်ခံနေရပါတယ်။ဆိုတော့ကျမတို့စီကိုအော်တိုဝါလာလေကစာရေးလာတာဖြစ်ပါတယ်ရှင်။ဥတင်လာက VOA ဝိုင်းတော်သားတွေအားလုံးနဲ့ကျန်းမာချမ်းသာကြပါစေ။ဘေးရန်ခက်သိမ်းကင်းကျင်းကြပါစေ။ဆိုပြီးလဲဆူတောင်းတဲ့ပုံမျိုးစုံနဲ့ဆူတောင်းပေးလာပါရစေ။ဟုတ်ကဲ့ပါ။ဥပြောတဲ့အစီအစဉ်ကိုမေးမြန်းတင်ဆက်ပေးဖို့ပတ်စဉ်ကျန်းမာရေးအစီအစဉ်တင်ဆက်ပေးနေတဲ့ကိုဝင်းမင်းကိုပြောထားပါရစေ။သူလည်းဒီကိစ္စနဲ့ပတ်သက်ပြီးဖြေကြားပေးနိုင်မဲ့ကျန်းမာရေးပညာရှင်တွေကိုမေးမြန်းနိုင်မှုစ조사နေပါရစေ။ရတာနဲ့တင်ဆက်ပေးသွားပါမယ်လို့လည်းသူပြန်ပြီးပြောထားပါရစေနော်။ VOA အစီအစဉ်တွေကိုအားပေးတဲ့အတွက်အထူးကျေးဇူးတင်ပါရစေ။အခုစာရေးလာတဲ့ဥတင်လာလို့ပဲတခြားဒီကျမကြီးအစီအစဉ်နဲ့ပတ်သက်ပြီးတော့သိကျင်တဲ့အကြောင်းအရာတွေကိုလည်းကျမတို့စီကိုစာရေးပြီးတော့မေးမြန်းလို့ရပါတယ်ရှင်။ဟိုတလောတုန်းကပဲတောရရှင်တယောက်စာရေးပြီးတော့မေးလာတဲ့ဒီအစေးလင်းငွေရှူတဲ့ကိစ္စဒီကျမကြီးကောင်းချိုးဆိုးချိုးကျမကြီးဘယ်လိုမျိုးတက်ရောက်မှုတွေဖြစ်နိုင်လဲဆိုတာမေးမြန်းထားတာကိုကိုရင်လောလောဆယ်အပိုင်း၃ပိုင်းခွဲပြီးတော့ပတ်စဉ်တင်ဆက်ပေးနေပါတယ်နော်မနက်ရက်ကနိုင်ငံရေးအခြေအနေတွေလူမှုရေးရာကိစ္စအဝဝနဲ့ပတ်သက်ပြီးတော့ကိုယ်ပိုင်ထင်မြင်ယူဆချက်တွေနောက်ပြီးတော့ကိုယ်ပိုင်တွေးကြုံနေရတဲ့အဖြစ်အပျက်တွေကိုရေးလာတဲ့သောရရှင်ရဲ့စာတွေကိုလည်းကျမတို့အပတ်စဉ်ဖော်ပြပေးနေပါတယ်နော်။ဒီမှာသောရရှင်တယောက်ကကျွန်တော်ကတောသားတယောက်ပါတဲ့အခုလည်းတောမှာပဲလှုပ်ရှားနေရပါတယ်။အတန်းပညာကတော့လေးတန်းထိပဲတက်ခဲ့ရပါတယ်လို့ရေးလာတဲ့သောရရှင်က VOA မြန်မာပိုင်းအတန်းလွင့်ဌာနမှာတာဝန်ယူနေကြတဲ့ညီကိုမောင်နှမတို့ခင်ဗျားတဲ့ကျွန်တော်ရဲ့အကောင့်ကိုတော့မပြောပါနဲ့။ကျွန်တော်ပြောချင်တာလေးရှိလို့အခုလို့စာရေးပါတယ်ဆိုပြီးတော့မြန်မာနိုင်ငံကနိုင်ငံရေးအခြေအနေနဲ့ပတ်သက်ပြီးတော့အစားတစားရေးလာတာပါ
မြန်မာနိုင်ငံမှာလူတယောက်မကြံနေရာတကာမကြံအလုံးဟာဒုက္ခမျိုးစုံကိုနေတိုင်းအချိန်တိုင်းရင်ဆိုင်နေရပါတယ်ဘဝတွေကအိမ်မက်တောင်ကောင်းကောင်းမက်ပိုင်ခွင့်ရှိပါဦးမလားမသိတော့ပါဘူးဗျာတိုင်းရင်းသားလူမျိုးပေါင်းစုံတောင်ပေါ်ရောမြေပြန့်ပါမချိမဆန့်ခံစားနေကြရပါတယ်ဒါဒီအလုံးရဲ့တရားခံကစစ်ကောင်စီရဲ့တကူကောင်းဆန့်မှုတွေကြောင့်ပါပြီးတော့မြမပြည်ပေါ်တရုတ်နိုင်ငံရဲ့နောက်ွယ်ကတစ်မျိုးရှေ့ကတစ်မျိုးကြိုးကန်ပြီးတော့အမျက်ထုတ်လှဲစားညာစားကောက်ကျစ်နေတာတွေကြောက်ပါတယ်ဆိုတာသိတဲ့လူတွေသိကြပါတယ်မသိဘဲနဲ့ရောင်တောင်တောင်အတွေးရှိတဲ့သူတွေလည်းရှိနေပါတယ်ပြောချင်တာကဘယ်လိုနည်းနဲ့ပဲဖြစ်ဖြစ်ဘုံရန်သူကစစ်ကောင်စီနဲ့နောက်ကကြိုးကန်နေတဲ့တရုတ်ပါပဲနောက်တစ်ခုကတော့ဗမာကလွယ်ပြီးတခြားတိုင်းရင်းသားတွေအမြင်မရှင်းဖြစ်နေတာကစစ်ကောင်စီနဲ့ဗမာလူမျိုးကိုတွဲပြီးညင်နေကြတာပါစစ်ကောင်စီကမကောင်းတာပါ ပိုးနှစ်ပေါင်းများစွာကလေးကပါအဲ့ဒါကိုဗမာတွေကမကောင်းဘူးလို့ပြောပြီးမမြင်လိုက်ကြပါနဲ့အဲ့လိုအမြင်တွေရှင်းမှပဲတိုင်းသားအားလုံးစည်းစည်းလုံးလုံးနဲ့အမြန်ဆုံးအနိုင်ရကြမှာပါ
ကျွန်တော်ပြောချင်တာတွေအားလုံးကြားအောင်လို့ VOA ကတင်ပြပေးပါတယ်ဒီသောရရှင်သူ့ရဲ့ကိုယ်ပိုင်ထင်မြင်ချက်ကို VOA ကတင်ဝေမျှလာပါတယ်ရင်ဖွင့်လာတဲ့သောရရှင်တွေမှာတော့နိုင်ဝင်းထွန်းဆိုတဲ့သောရရှင်ကမြန်မာနိုင်ငံမှာအရာရာအဆင်မပြေမှုတွေနဲ့ပဲကြုံကြိုက်နေပါတယ်ဆိုပြီးတော့ရေးလာပါတယ်ရှင
်ပြည်သူလည်းမကြည့်တဘိုးတွေကိုပဲကြည့်တယ်အရာအလုံးကကိုလုတ်တဲ့ကံမှာပဲဖြစ်တာပေါ့သူတို့မှအာနာလက်နက်အားလုံးပြည့်စုံတယ်မြန်မာပြည်မှာအဆင်မပြေတော့အားလုံးဒီပါသူများနိုင်ငံကြုံလာခံကြရတယ်လေနိုင်ငံမစော်ကားပါဘူးဖြစ်နေတဲ့အတိုင်းအတာကိုပြောတာပါကိုလူမျိုးအတွက်အကျိုးမပြုတဲ့အပြင်အသားတွေကနေလောက်ထွက်ချင်နေတာတော့ရင်းလာတယ်ဗျာကျွန်တော်စာကူတော့ profile နဲ့မတင်ပါနဲ့ညနေမကောင်းလို့ပါအစဉ်ပြေတဲ့သူတွေဟင်းကောင်းထမင်းကောင်းစားနေရတဲ့အခါမှာမရှိစင်းရဲသားတွေကထမင်းနဲ့မအောင်မနှဲရှာနေရတာပါအစဉ်ပြေတဲ့သားသမီးတွေစားကြတာကိုပြည်စုံတဲ့မိသားစုကအလင်းစလို့ဖြည့်ဆည်းပေးနိုင်ပေမဲ့အစဉ်မပြေတဲ့မိသားစုရဲ့သားသမီးတွေကတော့ဗျာသူတို့ပြုံးနေချိန်မှာတစ်ဖက်မှာငိုကြွေးနေရပါတယ်ဆိုတာသိစေချင်ပါတယ်ကျွန်တော်ရင်ထဲကလာတဲ့စာပါ
အဲတော့သူရင်ထဲကလာတဲ့စာပါဆိုတော့အရာရာအဆင်မပြေမှုတွေနဲ့ပတ်သက်ပြီးရင်ဖွင့်ရေးသားလာတာဖြစ်ပါတယ်သရရှင်ရဲ့ပေးစာတွေကိုတော့ဒီတစ်ပတ်ဒီမှနဲ့ရက်ချင်ပါတယ်နော်သရရှင်အားလုံးအတွက်ပုံမှန်ကောင်းမွန်အဆင်ပြေတဲ့နေ့ရက်တွေအမြန်ဆုံးပိုင်ဆိုင်နိုင်ပါစေလို့တောင်းဆုပြုနေပါတယ်ဒီမြန်မာပိုင်းရဲ့ရုပ်မြင်သံကြားနဲ့ရေဒီယိုစီစဉ်တင်ဆက်မှုတွေနဲ့ပတ်သက်ပြီးတော့အကြံပေးဝေဖန်ခြင်းနဲ့ပြီးတော့ကိုယ်တိုင်တွေ့ကြုံနေရတဲ့ဖြစ်ပျက်တွေနိုင်ငံရေးအခြေအနေတွေနဲ့ပတ်သက်ပြီးတော့ကိုယ်ပိုင်ထင်မြင်ယူဆချက်တွေရင်ဖွင့်စာတွေရေးတင်ကြတယ်ဆိုရင်တော့ကျမတို့ view ကိုစာရေးသားဖို့ဖိတ်ခေါ်ပါရနော်အီးမေးလ်ကနေစာရေးမယ်ဆိုရင် bammi@viewnews.com ကိုမြန်မာပြည်မှာပေးစာများအစီအစဉ်ဆိုပြီးတော့ရေးသားပေးပို့နိုင်ပါတယ် Facebook အသုံးပြုတဲ့သူတွေအနေနဲ့လည်းViewe Bambis News ဆိုရယ် Viewe မြန်မာပိုင်းရဲ့ Facebook စာမျက်နှာကိုတွားပြီးတော့မှတ်ချက်တွေလာပြီးတော့ရေးနိုင်တယ်လို့ Viewe မြန်မာပိုင်း Facebook Messenger ကနေပြောလဲစာရေးပို့လို့ရပါတယ်။သရရှင်နေစီကတုံ့ပြန်အကြံပြုလာမှာတွေကိုစောင့်မျှော်ကြိုးစွနေပါလိမ့်ရှင်။မနက်ရနေ့နိုင်ငံတကာကရေးသားပေးပို့လာတဲ့ VOA မြန်မာဝိုင်းသောရရှင်ရဲ့ဝေဖန်ချက်ပေးစာတွေ၊ရင်ဖွင့်စာတွေနဲ့ဒေသချင်းတောင်းလာတွေကိုတင်းနှင်းတွင်နေညာပိုင်းနဲ့တင်းနှင်းလာနေမနေ့ပိုင်းအချိန်လေးမှာမြန်မာပြည်ကပေးစာများအစီအစဉ်ကနေထုတ်လွှင့်တင်ဆက်ပေးနေပါသေး။ Radio ကနေဖန်ယူနားဆင်နိုင်တဲ့အပြင်ရုပ်မြင်သံကြားကနေပြော်လဲထုတ်လွှင့်ပေးနေသလို VOA မြန်မာဝိုင်း Facebook စာမျက်နှာနဲ့ YouTube စာမျက်နှာတို့ကနေပြော်လဲထုတ်လွှင့်ခြင်းနဲ့တပြိုင်တည်းတိုက်ရိုက်နားဆင်နိုင်ပါသေး။ပြန်ထုတ်ပေးခဲ့ပြီးတဲ့အစီအစဉ်တွေကို Facebook နဲ့ YouTube ပေါ်မှာပြန်ပြီးတော့နားထောင်နိုင်သလို VOA Internet စာမျက်နှာနဲ့ဖုန်းပေါ်က VOA App ဒီမှာလည်းတွားပြီးတော့နားထောင်ကြည့်ရှုနိုင်ပါတယ်။ကျမတို့ရဲ့ VOA App နာမည်က VOA Bambies ဖြစ်ပါတယ်။ကျမတို့ရဲ့ Internet စာမျက်နှာလိပ်စာက bambies.voanews.com ဖြစ်ပါတယ်။ကျမအေးသနာကြပါ VOA ကိုလည်းစာရေးကြပါအောင်နော်။သွားရှင်နေအားလုံးဒေးရနေရဲ့ခင်ရှင်ရွှင်လန်းချမ်းမြေကြပါစေရှင်။
ဒီမနက်ဖို့နောက်ဆုံးအပတ်စဉ်စီစဉ်တစ်ခုဖြစ်တဲ့ကဘာဒရွားကအထူးကြကြသတင်းလေးတွေကိုကြည့်အောင်ပါမက္ကဆီကိုနိုင်ငံမြို့တော်မှာလူတွေတယောက်ပေါ်တယောက်ဆင့်တက်ပြီးတော့လူသားမျှော်စင်ဖြစ်ဖန်တီးခဲ့ပါတယ်ခွေးရီဆွဲရဲ့ပကြီကားတွေကိုဘရစ်ဂျီနိုင်ငံမှာရောင်းချနေပါတယ်ကဘာအကြီးဆုံးစက်ကူရုပ်ခောက်အလံဖြစ်တဲ့ Albania အလံနဲ့ Greenwich ကဘာဆန်ရှင်ချိုးသွားပါတယ်ဒီလိုမျိုးကဘာဒရွားကအထူးကြကြသတင်းတွေကိုမတ်ဤတန့်စင်နဲ့ကိုဝင်းခမောင်တို့တင်ဆက်ထားပါတယ်ခင်ဗျာ
မက္ကဆီကိုနိုင်ငံမက္ကဆီကိုစီးတီးမြို့တော်မှာလူတွေတယောက်ပခုံးပေါ်တယောက်တက်ပြီးတော့လူသားမျှော်စင်ဖန်တီးခဲ့ကြပါသည်ဒီလိုလူသားမျှော်စင်တိစောက်တဲ့ယဉ်ကျေးမှုအဖွဲ့ Castella di Villa Franca တည်ထောင်တဲ့85နှစ်မြောက်အထိမ်းအမှတ်အဖြစ်မက္ကဆီကိုစီးတီးမြို့တော်ဆိုကာလိုရင်းမြစ်မှာလူသားမျှော်စင်ဖန်တီးခဲ့ကြတာဖြစ်ပါသည်စပိန်နိုင်ငံကက်တလိုနီးယားအရက်ကမြို့တွေမှာရိုးရာဓလေ့ထုံးတဲ့အရာလူသားမျှော်စင်ဖန်တီးနည်းကိုလက်ဆင့်ကမ်းလာရာကနေအခုနှစ်စဉ်ကမ္ဘာတဝန်းကမြို့တွေအသီးသီးမှာဖန်တီးမှုတွေကျင်းပခဲ့တာဖြစ်ပါတယ်ယူရတလေးရာဆိုရင်မြို့တော်ခမ်းမရဲ့ဝရဏာရှိကရင်းမြစ်မှာလူသားမျှော်စင်ဖန်တီးကြလိရှိပါလေ လူများစုစည်းပြီးတော့လူသားမျိုးစင်အောက်ခြေခံအောင်လို့ထောက်ခံပေးထားကြပြီးတော့တည်ပီးတည်ရဲ့လူတွေတက်သွားတာမှထိတ်ဆုံးမှာတော့ကလေးတွေကိုထားလေးရှိကြပါလိမ့်လူသားမျိုးစင်ဖန်နေတာကိုထိတွေ့ kait တွေ့လို့မရတဲ့ရည်ချင်းမှုအမွေနဲ့အဖြစ်ကုလသမဂ္ဂပညာရေးသိပ္ပံနဲ့ရည်ချင်းမှု UNESCO အဖွဲ့ကသတ်မှတ်ပေးကြဖို့ကိုလည်းအကြံပြုခဲ့ကြပါပါရှင်
ဗြိတိန်နိုင်ငံ Bristol မြို့မှာတော့ခွေးတွေကပကြီးဆရာတွေဖြစ်နေပါတယ်သူတို့ကိုကယ်တင်ထားတဲ့ Bristol မြို့တိရစ္ဆာန်ကယ်ဆယ်ရေးစင်တာ RSPC ရဲ့အတွက်ရန်ပုံငွေရှာတဲ့အနေနဲ့သူတို့ဆွဲထားတဲ့ပကြီးကားတွေကိုရောင်းချနေပါတယ်ပကြီးကမ်းဘတ်စပိတ်စပေါ်မှာအစိတ်အောက်မဖြစ်စေတဲ့ဆေးရောင်တွေကိုလောင်းချဒီပေါ်မှာမှပလတ်စတစ်စအုပ်ပြီးခွေးစာတွေကိုချထားတဲ့အတွက်ခွေးတွေကစားရင်းနဲ့ဆေးချယ်ပြီးသားဖြစ်သွားတာပါလမ်းဘေးခွေးဘွားကနေခွေးကိဟာကိုရောက်လာတဲ့ခွေးတွေကစိတ်ထံရရင်းနဲ့ကြောက်နေတတ်သေးတာကြောင့်သူတို့စိတ်တက်တာရရအောင်ဒီဆေးချေတဲ့လေ့ကျင့်ခန်းလုပ်ပေးလေးရှိတာပါနန်းကြည်တာရှာနေရက်တာလက်နဲ့ဖယ်ကြည့်ရင်းနဲ့နောက်ဆုံးမှာစိတ်ကြစပကြီးလိုစုတ်ချက်တွေနဲ့ပကြီးကားတွေထွက်လာပါတယ်ဟတ်စကီမျိုးစားအဖြူရောင်ခွေးလေးမိကြကတော့ဒီကေဟာမှာနာမည်အကြီးဆုံးပကြီးဆရာဖြစ်ပြီးသူရဲ့ပကြီးကစိတ်လှုပ်ရှားမှုတင့်နဲ့စိတ်လှုပ်ရှားမှုနှစ်တို့အပေါ်မှာစိတ်ဝင်စားသူတွေများပါတယ်ခွေးတွေကြားမှာကြောင်လေးတစ်ကောင်ကလည်းအဝါအနီနဲ့လိမ္မော်ရောင်ပကြီးကားတွေစီးချက်ပြီးပကြီးဆရာမတယောက်အနေနဲ့ပါနေပါတယ်ကိုဗစ်ကပ်ရောဂါကာလမှာကုန်စည်နှုန်းနဲ့အတိုးနှုန်းတွေတက်ပြီးစီးပွားရေးလည်းကျက်တဲတာကြောင့်ပြည်ထိုင်နိုင်ငံမှာအိမ်မွေးတိရစ္ဆာန်တွေကိုဆုံးပြစ်တဲ့သူတွေပိုများလာခဲ့ပါတယ်လမ်းမေးမှာနေရတဲ့ဘွားရောက်သွားတဲ့ခွေးတွေကြောင်တွေကိုဒီဂေဟာကကယ်တင်ထားတာဖြစ်ပါတယ်။ဒါပေမဲ့အကောင်ကြီးတိုးလာတာနဲ့မျှဂေဟာရဲ့အသုံးစရိတ်လည်းတိုးလာတာကြောင့်သူတို့ကိုဆက်လက်ထောက်ပံ့နိုင်ဖို့ရန်ပုံငွေရှာတဲ့အနေနဲ့ခုလိုတိရစ္ဆာန်တွေရေးဆွဲတဲ့ပကြီးကားတွေကိုရောင်းချနေရလဲဖြစ်ပါတယ်ခင်ဗျာ
။ဂျပန်ရိုးရာအယုတ်ခောက်တဲ့ဆက်ကူအော်ရီဂါမီအယုတ်တွေနဲ့ဆက်ထားတဲ့ကမ္ဘာအကြီးဆုံးအလံကြီးအဖြစ်ဖန်တီးထားတဲ့အယ်ဘီနီးယားနိုင်ငံအလံကမ္ဘာဂင်းနစ်စံချိန်ချိုးသွားပါလိမ့်ဆက်ကူအယုတ်စုစုပေါင်း 132,000 ကိုစီးပြီးတော့စတူယန်ပေ 13,993 ပေအပြည့်အယ်ဘီနီးယားအလံပုံစံဖန်တီးထားတာဖြစ်ပါသည်117နှစ်မြောက်အယ်ဘီနီးယားနိုင်ငံလွတ်လပ်ရေးနေ့ကိုဂုဏ်ပြုတဲ့အနေနဲ့ကိုဆိုဗိုနိုင်ငံသူအဘနိုရိုဖတ်စတာအီဒရီစီကကိုဆိုဗိုနိုင်ငံစကန်ဒရက်ရှ်မြို့မှာဖန်တီးထားတာဖြစ်ပါသည်သူကအရင်တုန်းကလေဆက်ကူအယုတ်ခောက်တာနဲ့ဂင်းနစ်စံချိန်နှစ်ခါချိုးခဲ့ပူပါလေ2019တုန်းကကမ္ဘာအကြီးဆုံးပန်းထိုးထားတဲ့ဘန်အိုပုံဆက်ကူအယုတ်ခောက်ဖန်တီးရတဲ့တချိန်2021မှာဆက်ကူအယုတ်ခောက်ကမ္ဘာအကြီးဆုံးကိုဆိုဗိုနိုင်ငံအလံဖန်တီးမှုနဲ့နောက်တစ်ချိန်စံချိန်တင်ခဲ့ရလေဖြစ်ပါလေအခုတော့အယ်ဘေးနီးယားနိုင်ငံအလံဖန်တီးဖို့သူတို့ပဲရှိရောက်နေအတူတလားကြော်ကြာဆက်ကူယုတ်တိတိလေးတွေခောက်ပြီးတော့စီရီဖန်တီးထားကြရလေဖြစ်ပါလေရှင
် View American တန်ကနေပြီးလွှင့်ထုတ်ပေးနေတာဖြစ်ပါလေခင်ဗျာ View မြန်မာပိုင်းကိုဆက်သွယ်လူတွေဆိုရင်တော့ email လိပ်စာက bamis@voanews.com ဖြစ်ပါလေဝေဖန်အကြံပြုချက်တွေကိုကြိုဆိုပါရစေနိုဝင်ဘာလ6ရက်နေ့တနင်္လာနေ့မနက်ပိုင်းထုတ်လွှင့်ချက်ဒီကမှာခင်ဗျာဒီဇင်ဘာလ4ရက်နေ့တနင်္လာနေ့မနက်ပိုင်းထုတ်လွှင့်ချက်တွေကိုမကြာခင်ညနာမှာဖြစ်ပါတယ်အခုကြံနေတဲ့အချိန်အတွင်းမှာသတင်းချင်းချုပ်ကိုကျွန်တော်ပဲတင်ဆက်ပြပါမယ်ဂါဇာတောင်ပိုင်းမှာရှိတဲ့ပလတ်စတိုင်းတွေကိုဆန့်ခွာနေရပြောင်းကြဖို့ဆိုပြီးတော့တနင်္လာနေ့နေ့ကအစ္စရေးကနေပြီးတော့အမေအစ်ထုတ်ပြန်လိုက်ပါတယ်ရွှေပြောင်းလမ်းညွှန်ချက်တိုင်းလိုက်နာတာဟာခင်ဗျားတို့ရဲ့လုံခြုံရေးခင်ဗျားတို့ရဲ့ဘဝခင်ဗျားတို့ရဲ့မိသားစုဘဝအထွေထွေအတွက်စိတ်ချရဆုံးနည်းလမ်းဖြစ်ပါတယ်ဆိုပြီးတော့ Arab Brothers စကားနဲ့ Facebook နဲ့ X လူမှုဆိုင်မနာပေါ်မှာ Israel ကနေပြီးတော့ညင်ညာထားတာဖြစ်ပါတယ်မြန်မာနိုင်ငံမှာတော့တိုက်ပွဲတွေပိုပြီးတော့ပြင်းထန်လာတဲ့အခါမှာဒုက္ခသည်တွေကိုလက်ခံနိုင်ဖို့အတွက်ဆိုပြီးတော့နေဆက်တလျှောက်မှာ Colonial စကားတွေတိစောက်ဖို့ထိုင်းဆူရဘက်ကဆင်သစ်ရှိနေပါတယ်ဆိုပြီးထိုင်းနိုင်ငံရဲ့ဝန်ကြီးကနေပြီးတော့ပြောတဲ့အကြောင်း Bangkok Post သတင်းစာကနေပြီးတော့ရေးပါတယ်မြန်မာနိုင်ငံရဲ့အခြေအနေတွေကိုထိုင်းဆူရကစောင့်ကြည့်နေတယ်လို့လည်းထိုင်းနိုင်ငံရဲ့ဝန်ကြီးကပြောဆိုသွားခဲ့ပါတယ်အင်ဒိုနီးရှားနိုင်ငံရဲ့အနောက်ဘက်ဆုံးပြည်နယ်ကိုမျိုးသမီးတွေနဲ့ကလေးငယ်တွေအပါအဝင် Ranger 100ကျော်စီနီတို့ကကန့်ကတ်ရောက်ရှိလာခဲ့တယ်ဆိုပြီးတော့တာဝန်ရှိသူတွေကပြောပါတယ်ဒေသခံတွေကတော့သူတို့ကိုပင်လယ်ပြင်ဘက်ကိုပြန်မောင်းထုတ်ဖို့ချင်းချောက်နေကြပါတယ် Muslim Ranger အများစုလိုက်ပါလာကြတဲ့ဒီလူရကျော်ပါတဲ့တင်မောနှစ်ဆင့်ဟာအဒမန်ပင်လယ်ပြင်ထဲမှာမျောနေတာဖြစ်တယ်ဆိုပြီးတော့ကုလသမဂ္ဂဒုက္ခသည်များဆိုင်ရာရုံးကလည်းပြောဆိုထားပါတယ်ခင်ဗျာဒီကနေ့အတွက်နောက်ဆုံးရသတင်းချင်းချုပ်ကိုတင်ဆက်ပေးကြတာဖြစ်ပါတယ်ခင်ဗျာview မြန်မာပိုင်းရဲ့ဒီမနက်အစီအစဉ်တွေကိုတော့ဆုံးသတ်ပါပြီ။ဒီမနက်အစီအစဉ်ထုတ်လို့ရမှုကနန်းလောင်ဖြစ်ပါတယ်။န နိုဘာလ6ရက်နေ့တနင်္ဂနွေမနက်ပိုင်းရေဒီယိုစီစဉ်တွေကိုလိုင်းဒိုမီတာ32လိုင်းဒိုမီတာ49နဲ့လိုင်းလံမီတာ190တို့ကနေပြီးတော့တိုက်ရိုက်ထုတ်လွှင့်ပေးကြတာဖြစ်ပါတယ်ခင်ဗျာ VOA ကိုနားဆင်ကြည့်ရှုအားပေးကြတဲ့အတွက်အထူးပဲကျေးဇူးတင်ပါတယ်ကျွန်တော်တားညူပါ
Voice of America in Burmese.